Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American တန်ကနေ2020ပြည့်နှစ် February 22ရက်စနေနေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါ။ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နှာစင်နိုင်ပါရဲ့ရှင်။ကျမအင်ဂျင်နိုင်ပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇော်ဝင်လိုက်ပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ကမ္ဘာတဝန်းပြန့်လာနေတဲ့ကိုရိုနာဗိုင်းရပ်စ်ကိုထိ ंछ ုံနိုင်မှုအခွင့်အလမ်းများလာနေပြီလို့ WHO ကပြောပါတယ်။အမေရိကန်မှာလည်းရောဂါပိုးကူးစက်သူတွေထပ်တိုးလာနေပါတယ်။မြန်မာနိုင်ငံကဝန်ကြီးမတမာမှုဆိုင်ရာလှုပ်ဆောင်တဲ့စောင့်ကြည့်နိုင်ငံစီးနေတဲ့ထက်သိမ်းလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့ကောင်းလေးဦးနဲ့အတူတူပြပေးတော့မှာပါခင်
။ကောင်းပါပြီ။ကိုရိုနာဗိုင်းရပ်စ်ကြောင့်အမေရိကန်ပြည်ထောင်စုကနေမြန်မာနဲ့အာရှနိုင်ငံတွေကိုပြန်တန်းတဲ့တရုတ်လေကြောင်းလိုင်းခီးစဉ်အားလုံးနီးပါးဖြတ်သိမ်းလိုက်ရတဲ့အတွက်ဘသူတွေဘလို့အခက်ကြုံနေရပါသလဲ
။ China Airlines တွေပေါ့အဲ့ဒီကတော့လုံးဝယူကျောင်းအကျသွားတယ်။ February 9ကနေစပြီးတော့မတ်ကုန်နောက်တဲ့အချိန်ကိုအကုန်လုံးခီးစဉ်တွေဖြတ်ပြစ်ပါတယ်ရှင်။
သတင်းစီစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထုတ်ဖို့အမေရိကန်ကုမ္ပဏီတစ်ခုကပြင်ဆင်နေတဲ့အကြောင်းလဲတင်ပြပေးဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေကိုအစုလိုက်ပြုံလိုက်တပ်ဖြတ်မှုနဲ့ပတ်သက်လို့မြန်မာစစ်တပ်ကစုံစမ်းစစ်ဆေးမဲ့ကိစ္စဟာအနှစ်သာရကင်းတဲ့အကြောင်းနိုင်ငံတကာလူ့ခွင့်ရေးအဖွဲ့အစည်းတွေကတုံ့ပြန်တဲ့အသံတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုအောင်လင်းဦးတို့ကပြောပြမှာပါရှင်။
တရုတ်နိုင်ငံပြင်ပမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်ဒုလာနေတာနဲ့အမျှဒီဗိုင်းရပ်စ်ကိုကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ရေးလှုပ်ဆောင်နိုင်မယ့်အချိန်ဟာလည်းနည်းလာနေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့အကြီးအကဲတက်ဒရိုအာဒနမ်ဂေဘရီယေဆုစ်ကတောက်ချန်နေမှာပြောကြားလိုက်ပါတယ
် The window of opportunity is still there but where our window of opportunity is narrowing I would put it that way
ဒီရောဂါပိုးကိုထိန်းချုပ်နိုင်မယ့်အခွင့်အလမ်းဟာရှိနေပါသေးတယ်ဒါပေမဲ့ဒီအခွင့်အလမ်းဟာတဖြည်းဖြည်းနဲ့နည်းလာနေပြီလို့ပဲပြောပြစေဒါကြောင့်လည်းနိုင်ငံတကာအသံဝိုင်းအနေနဲ့ငွေကြေးအရအကူအညီတာအပါအဝင်အများဆုံးလှုပ်ဆောင်ကြဖို့ကျွန်တော်တို့အရင်ကပြောခဲ့တာပါဒါပေမဲ့အဲ့ဒီလိုဆောင်ရွက်မှုတွေအခုအချိန်ထိမတွေ့ရသေးပါဘူးလို့ WHO အကြီးအကဲကပြောကြားသွားတာပါတရုတ်နိုင်ငံပြင်ပမှာယောဂပိုးကူးစက်သူအရေအတွက်နည်းနေသေးပေမဲ့လည်းတရုတ်နိုင်ငံနဲ့ဆက်ဆံမှုမရှိသေးတဲ့သူတွေကိုကူးစက်နေတဲ့အနေအထားအပေါ်စိုးရိမ်ပူပန်မိကြောင်း WHO အကြီးအကဲကပြောပါတယ်။အီရန်နိုင်ငံမှာယောဂပိုးကူးစက်မှုဖြစ်ပေါ်နေတဲ့အချိန်လေးယောဂကိုကူးစက်နေတဲ့အီရန်နိုင်ငံသားကလေဘရွန်နိုင်ငံကိုယောဂပိုးတည်သွားတဲ့အချိန်အနေနဲ့တခြားအီရန်နိုင်ငံသားတွေကယောဂပိုးကိုကရီနာနိုင်ငံကိုတည်ဆောင်သွားပုံစတဲ့အချိန်တွေကိုလည်း WHO အကြီးအကဲကရှင်းပြခဲ့ပါတယ်။အီရန်ကလာတဲ့လေဘရွန်နိုင်ငံသူအသက်45နှစ်အရွယ်အမျိုးသမီးတဦးကိုရိုနာဗိုင်းရပ်စ်ကူးစက်နေတာကိုတွေ့ရှိတောင်းလေဘနွန်အစိုးရကတောက်ချနေမှာပြောကြားလိုက်ပြီးအဲ့ဒီအမျိုးသမီးကိုတရားခွဲထုတ်ထားတယ်လို့ဆိုပါတယ်ဒီတော့တွင်အီရန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ2ဦးသေဆုံးသွားကြောင်းအီရန်အာဏာပိုင်တွေကတောက်ချနေမှာကြေညာလိုက်ပါတယ်တောင်ကိုရီးယားနိုင်ငံမှာလည်းဗိုင်းရပ်စ်ပိုးကူးစက်မှုတွေအလင်းမြန်ဖြစ်ပေါ်နေတာကြောင့်ယောဂပိုးကူးစက်ပြန့်နှံ့မှုကိုဖြစ်ပေါ်စေတဲ့လူစုလူဝေးနဲ့ချီတက်ဆန္ဒပြတာတွေဘာသာရေးအရလူစုလူဝေးပြုလုပ်တာတွေမလုပ်ဆောင်ကြဖို့အစိုးရကတားမြစ်ထားပါတယ
်အမေရိကန်မျိုးသားတောက်လိုင်းဌာနယာယီကြီးကဲကိုစားထုတ်မဲ့အကြောင်းကြေညာပြီးရပိုင်းအတွင်းမှာပဲဒုတိယအကြီးအကဲကိုလည်းယာယီကဖယ်ရှားလိုက်ပါတယ်။ယာယီဒုတိယညွှန်ကြားရေးမှူးအန်ဒရူးဟော်မန်ယာယီကထွက်မဲ့အကြောင်းအမျိုးသားထောင်လိုင်းညွှန်ကြားရေးမှူးယုံကတောက်ချန်နေနောက်မှာပဲသတင်းထုတ်ပြန်လိုက်တာပါ။အမေရိကန်ထောင်လိုင်းလောကမှာနှစ်ပေါင်း30ကြာအမှုတန်းခဲ့တဲ့ဝိုင်းရင်အရာရှိဟော်မန်ဟာပြီးခဲ့တဲ့စက်တင်ဘာလကစလို့ယာယီဒုတိယညွှန်ကြားရေးမှူးယာယီကိုတာဝန်ယူထားတာဖြစ်ပါတယ်။သူတက်ရရှိဂျိုးဆက်မကွာနေရစားထုတ်မဲ့အကြောင်းတမန်တော်နဲ့ကြေညာပြီးရပိုင်းအတွင်းမှာပဲယာယီကထွက်တဲ့အကြောင်းကြေညာချက်ထွက်လာတာပါ။တမန်တော်နဲ့ထရန့်ကတော့ညွှန်ကြားရေးမှူးနေရာအတွက်စဉ်းစားထားတဲ့သူထူးခြားတဲ့ပုဂ္ဂိုလ်၄ယောက်ရှိနေပြီးမကြာခင်သတင်းပတ်တွေမှာအပြည့်အစုံဆုံးဖြတ်ချက်ချမဲ့အကြောင်းတွစ်တာလူမှုကွန်ရက်မှာပြောဆိုထားပါတယ်။တမန်တော်ရွေးကောက်ပွဲမှာနောက်တစ်ချိန်အနံ့ရအောင်ရုရှားကကူညီဖို့ကြိုးစားနေတဲ့အကြောင်းယာယီညွှန်ကြားရေးမှူးမကွာရရဲ့လက်ထောက်တယောက်ကလွှတ်တော်ကိုယ်စားလှယ်တွေကိုတကပိတ်စီရင်ခံတင်ပြခဲ့ပြီးတဲ့နောက်မှာပဲတမန်ကအစားထိုးကိုစီစဉ်တာလို့လည်းနယူးယောက်တိုင်းစ်သတင်းစာကကြာသပြီးနေ့မှာဖော်ပြရပါတယ
်အမေရိကန်အစိုးရနဲ့တာလီဘန်တို့အကြားငြင်းငြိမ်းသဘောတူညီချက်ကိုလာမယ့် February 29ရက်နေ့မှာလက်မှတ်ရေးထိုးနိုင်လိမ့်မယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး Mark Pompeo နဲ့တာလီဘန်အဖွဲ့တို့ကတောက်ကြနေမှာတပြိုင်တည်းကြေညာလိုက်ကြတာကြောင့်အမေရိကန်တို့အတွက်တပ်တန်းအခြေစုံစစ်ပွဲအဆုံးသတ်ဖို့လမ်းစပေါ်ထွက်လာပြီးဖြစ်ပါတယ် ဒီသဘောတူညီချက်အရအာဖဂန်နိုင်ငံအတွင်းကအမေရိကန်တပ်ဖွဲ့တွေတဆင့်ချင်းပြန်လည်ရုပ်သိမ်းပေးရမှာဖြစ်ပြီးတာလီဘန်ဘက်ကလည်းအာဖဂန်မျိုးကိုအသုံးပြုပြီးအကြမ်းဖက်လုပ်ငန်းတွေလုပ်ဆောင်ခြင်းမပြုရမယ့်အပြင်အမျိုးသားပြန်လည်ရင်ကြားစေရေးလုပ်ငန်းတွေမှာတခြားအာဖဂန်နိုင်ငံသားတွေနဲ့အတူလက်တွဲဆောင်ရွက်ရမှာဖြစ်ပါတယ်။သဘောတူညီချက်လက်မှတ်ရေးထိုးပြီးမကြာခင်မှာအာဖဂန်အချင်းချင်းကြားကဆွေးနွေးမှုတွေကိုစတင်မှာဖြစ်ကြောင်းအဲ့ဒီနောက်မှာမှဗက်ဆုံပြည်ပြည်စုံနဲ့အပြစ်ခတ်ရဆေးရည်နဲ့အာဖဂန်ရဲ့အနာဂတ်နိုင်ငံရေးလမ်းပြမြေပုံကိစ္စတွေကိုဆွေးနွေးကြမှာဖြစ်ကြောင်းဝန်ကြီးပွန်ပေယိုကကြေညာချက်မှာဖော်ပြထားပါတယ်။ညီညာရေးသဘောတူညီချက်အတွက်လက်မှတ်ရေးမထိုးခင်ဖေဖော်ဝါရီ22ရက်နေ့ကစလို့သတင်းတပတ်ကြားအကြမ်းဖက်တိုက်ခိုက်မှုတွေရှော့ချရေးအစီအစဉ်တွေကိုဒီသဘောတူညီချက်မှာပါဝင်တဲ့အမေရိကန်တပ်ဖွဲ့တွေတာလီဘန်နဲ့အာဖဂန်လူမျိုးရေးတပ်ဖွဲ့တွေဘက်ကလိုက်နာကြရမှာဖြစ်ပါတယ်။ဒါပေမဲ့ဒီကာလအတွင်းသူတို့ကိုတိုက်ခိုက်လာရင်တော့မိသူကိုဆိုခုခံကာကွယ်ပိုင်ခွင့်ရှိကြမှာဖြစ်ပါတယ်။
ဒီပနဲ့ငါစကဲမှာရဆိုင်ထားခဲ့ရတဲ့အပျော်စီးသင်္ဘောကနေပြန်ခေါ်လာတဲ့အမေရိကန်နိုင်ငံသားတွေကနောက်ထပ်၄ယောက်မှာကိုရိုနာဗိုင်းရပ်စ်ကူးစက်တာတွေ့ရတဲ့အကြောင်းအမေရိကန်ထိတ်တန့်ကျန်းမာရေးရရှိသူကတောက်ချန်နေမှာတည်ပြပါရယ်ဒိုင်မွန်ပရင်စက်သင်္ဘောကပြန်ရောက်လာတဲ့ခီးတွေတွေနဲ့ဗိုင်းရပ်စ်ကိုကူးစက်ခံရတဲ့အကြောင်းအတည်ပြုနိုင်သူ၁၈ယောက်ထိရှိသွားပြီလို့လည်းအမေရိကန်ကူးစက်ရောဂါထိန်းချုပ်တာစီဌာနရဲ့ကာကွယ်ဆေးနဲ့သက်ရှူလမ်းကြောင်းဆရာရောဂါဌာနညွှန်ကြားမှုဒေါက်တာနန်စီမန်ဆိုနီယာကတင်းထောက်တွေကိုပြောလိုက်တာပါဒင်းလာနေမှာသင်္ဘောကပြန်ခေါ်လာတဲ့အမေရိကန်နိုင်ငံသား329ယောက်ရှိပြီးတင်မဘောကဆင်းလာတဲ့အချိန်မှာစစ်ဆေးရမှာ14ယောက်ဟာဗိုင်းရပ်စ်ကူးစက်နေရတွေ့ရတာဖြစ်ပါတယ်။ကူးစက်ခံရသူတွေကိုတီးဆန့်ခွဲထားဖို့နိုင်ငံရေးဌာနကဆုံးဖြတ်ခဲ့ပြီးတခြားအမေရိကန်နိုင်ငံသားတွေနဲ့အတူအထူးလေယာဉ်နှင်းစင်းနဲ့ပြန်ခေါ်လာခဲ့တာပါ။နောက်ထပ်ကူးစက်ခံရသူတွေအဖြစ်အတည်ပြုခဲ့တဲ့4ယောက်ဟာလေယာဉ်နဲ့ပြန်လာတဲ့ခီးစဉ်အတွင်းကူးစက်ခံရတာဖြစ်နိုင်ခြေရှိမရှိတောက်ချနေတဲ့သတင်းစာရှင်းလင်းပွဲအတွင်းတင်းတောက်တွေကမင်းမြန်ရမှာတော့တာဝန်ရှိသူတွေကမဖြစ်နိုင်တဲ့အကြောင်းကာကွယ်ပြောဆိုသွားပါတယ်။ကူးစက်ခံရသူတွေကိုအထူးလေယာဉ်နဲ့ပြန်ခေါ်လာဖို့ဆုံးဖြတ်ချက်အပေါ်မှာလည်းအခိုင်အမာရပ်တည်ပြောဆိုသွားကြတာပါ။ Washington Post သတင်းစာကတော့တခြားလူတွေကိုကူးစက်နိုင်တဲ့ NDA ရှိတာကြောင့်လေယာဉ်တစ်စင်းနဲ့မှအတူပြန်ခေါ်လာမှာကိုအမေရိကန်ကူးစက်ယူယောဂထိန်းချုပ်တာစီဌာနတာဝန်ရှိသူတွေကလက်မခံကြဘူးလို့လည်းကြာသာပြင်းနေမှာပဲဖော်ပြခဲ့ပါတယ်။
ဒီလိုအမေရိကန်တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9839လိုက်ဒိုမီတာ48 kHz 6153ညာနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တံကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာနိုင်ငံမှာဒီကမှာခင်ဗျနိုင်ငံတကာမှာဘဏ္ဍာငွေကြေးမတမာမှုဆိုင်ရာလုပ်ရက်တွေကိုစောင့်ကြည့်နေတဲ့အဖွဲ့ကြီးကမြန်မာနိုင်ငံကိုငွေကြေးမတမာမှုဆိုင်ရာစောင့်ကြည့်နိုင်ငံများဆင်းရဲတဲ့တောက်ကြနေမှာထည့်သွင်းလိုက်ပြီးမြန်မာနိုင်ငံအနေနဲ့ရွှေသတိကံနေမျိုးကမွေးရည်လုပ်ငန်းတွေနဲ့ဆက်နွယ်နေတဲ့ရာဇဝမှုတွေကိုထိန်းချုပ်နိုင်အောင်စူးစမ်းလုပ်ဆောင်ဖို့တိုက်တွန်းလိုက်ပါတယ် Financial Action Task Force FATF အဖွဲ့ကမြန်မာနိုင်ငံကိုကမ္ဘာငွေကြေးမတမာမှုဆိုင်ရာလုပ်ငန်းတွေစောင့်ကြည့်စဉ် grey list ထဲမှာအခုသတင်းပအစောပိုင်းတော့ကထည့်သွင်းထားကြောင်း radar သတင်းမှာဖော်ပြပြီးရပ်ပိုင်းအကြမှာအခုလိုစောင့်ကြည့်နိုင်ငံစင်းတဲ့မြန်မာနိုင်ငံကိုထည့်သွင်းလိုက်တာပါမြန်မာနိုင်ငံအနေနဲ့ငွေကြေးခွာခြားမှုဆိုင်ရာတရားမဝင်လုပ်ရက်တွေကိုဦးစားပေးဆောင်ရွက်ဖို့ကိုလည်း FATF ကတောင်းဆိုလိုက်ပါတယ် FATF ကအခုလိုမြန်မာနိုင်ငံကိုစောင့်ကြည့်နိုင်ငံများစင်းတဲ့ထည့်သွင်းလိုက်တာနဲ့ပတ်သက်လို့ writer ကတောက်ချာနေမှာဆက်သွယ်မြင်းမြန်းခဲ့ပေမဲ့အစိုးရတာဝန်ရှိသူတွေကအကြောင်းပြန်ကြားခဲ့ခြင်းမရှိပါဘူးဒါပေမဲ့အခုသတင်းပတ်အတွင်းကျင်းပခဲ့တဲ့ FATF စီးပွဲကိုတက်ရောက်လာတဲ့ငွေကြေးစုံစမ်းထောက်လန်းရေးဌာနအကြီးအကဲဥကြော်ဝင်းသိန်းကတော့မြန်မာအစိုးရအနေနဲ့ငွေကြေးမတမာမှုကိုတိုက်ဖြတ်ဖို့အသေးစိတ်စီမံကိန်းတွေရေးဆွဲထားပြီးဖြစ်ကြောင်းပြောပါတယ်။ပြည်ထောင်ငံမှာအခြေဆက်ပြီးနိုင်ငံတကာအစိုးရတွေနဲ့ဖွဲ့စည်းထားတဲ့ FATF ရဲ့ကြီးညာချက်မှာတော့မြန်မာအစိုးရရဲ့လှုပ်ဆောင်မှုတွေထဲမှာတိုးတက်မှုရှိတာကိုတွေးရကြောင်းဖော်ပြထားပါတယ်။တိုးတက်မှုရှိတဲ့ဆိုတဲ့နေရာမှာငွေကြေးမတမာမှုငွေကြေးခေါ်ဝါချမှုကိုတိုက်ဖြတ်မဲ့ဥပဒေတွေလွတ်တော်အတွင်ပြဋ္ဌာန်းတာငွေသားကိုအသုံးပြုတဲ့စီးပွားရေးစနစ်ကိုအခြေခံတဲ့မြန်မာနိုင်ငံအတွင်းကန့်သက်ချက်အသစ်တွေထုတ်ပြန်တာတွေပါဝင်တယ်လို့ဆိုပါတယ်။ဒါပေမဲ့ငွေကြေးမတမာမှုလုပ်ငန်းတွေနဲ့သက်ဆိုင်တဲ့အရေးပါတဲ့အချက်တွေကိုဆောင်ရွက်မှုဘိုင်းမှာအားနည်းနေသေးတယ်လို့ FATF ရဲ့2018ခုနှစ်ကြေညာချက်မှာဖော်ပြထားပါတယ်
။သမ္မတဦးဝင်းမြင့်ကအိန္ဒိယနိုင်ငံကိုချစ်ချည်ခီးစဉ်ဖြင့်ရှေ့သတင်းပတ်ထည့်သွားရောက်မဲ့အကြောင်းနိုင်ငံတော်ဝန်ရှိသူတွေကြေညာလိုက်ပါတယ်။အိန္ဒိယသမ္မတရနတ်ကိုဝင်းရဲ့ဖိတ်ကြားချက်ရသွားရောက်မဲ့ခီးစဉ်အတွင်းသမ္မတတော်ဒေါ်ချီချိုအတူလိုက်ပါသွားမှာဖြစ်တဲ့အကြောင်းလဲသမ္မတရုံးကသတင်းထုတ်ပြန်ထားတာပါဖေဖော်ဝါရီလ26ရက်နေ့ကနေ29ရက်နေ့ထိခီးစဉ်အတွင်းနယူးဒေလီမြို့တော်မှာအိန္ဒိယဆူရတာဝန်ရှိသူတွေနဲ့တွေ့ဆုံမှာဖြစ်လို့နာမည်ကျော်တတ်မဟာရှိယာအဂရာမြို့နဲ့ဘီယားပြည်နယ်ကဗုဒ္ဓဂယာတို့ကို တွားရောက်လည်ပတ်မယ်လို့မျှော်လင့်ထားတဲ့အကြောင်းလည်းအိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။အိန္ဒိယရေထက်အခြေခဲ့ရဲ့ဒီသတင်းပတ်တဲ့မြန်မာနိုင်ငံခီးစဉ်ပြီးမှပဲသမ္မတဦးဝင်းမြင့်အိန္ဒိယနိုင်ငံကိုတွားရောက်မှာပါ။အိန္ဒိယရေထက်ဦးစီးချုပ်ကရမ်ပီယာစင်းရဲ့လေးရက်ကြာမြန်မာပြည်ခီးစဉ်တွင်မှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တမတော်ကော်ဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပါဝင်မြန်မာထိပ်တန်းခေါင်းဆောင်အနေနဲ့တွေ့ဆုံပါတယ်။ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံရမှာတော့လူသားအရင်းမြစ်ဖွံ့ဖြိုးရေးနဲ့ကပ်ဘေးတံစီမံခန့်ခွဲကိစ္စတွေပါဝင်နိုင်ငံခြားဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုတွေညှင့်တင်မှုဆွေးနွေးခဲ့တဲ့အကြောင်းလဲနိုင်ငံတော်တိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားတာပါ။
ထိုင်းနိုင်ငံဖွဲ့စည်းပုံဆိုင်ရာခုံရုံးကဒီမိုကရေစီအရေးထိပ်တန်းကဥဆောင်လှုပ်ရှားနေတဲ့အတိုက်ခံနိုင်ငံရေးပါတီ Future Forward Party အနေနဲ့တရားမဝင်ငွေကြေးချင်းငါမှုတွေလှုပ်ဆောင်ခဲ့တဲ့ဆိုတဲ့အကြောင်းပြချက်နဲ့ဖြတ်သိမ်းပေးဖို့တောက်ကြနေမှာအမိန့်ထုတ်ပြန်လိုက်ပါတယ်။ဒါဟာစစ်တပ်ကိုလွတ်လာတဲ့လက်ရှိအစိုးရပုံမှုအားကောင်းလာစေမယ့်ဆုံးဖြတ်ချက်လည်းဖြစ်ပါတယ်။ဒါ့အပြင်လက်ရှိမှာလွတ်တော်အမှတ်ဖြစ်တာဝန်ထမ်းဆောင်နေတဲ့ပါတီခေါင်းဆောင်16ယောက်ကိုလည်းလာမယ့်ဆယ်နှစ်အတွင်းနိုင်ငံရေးလှုပ်ပိုင်ခွင့်ပိတ်ပင်လိုက်ပါတယ်။သူတို့အနေနဲ့မာရင်လှုပ်ဆောင်မှုမပြုလုပ်ခဲ့ကြောင်းနဲ့ဒီဆုံးဖြတ်ချက်ဟာနိုင်ငံရေးအရာယူရလှုပ်ဆောင်ခြင်းဖြစ်ကြောင်းပါတီတာဝန်ရှိသူတွေကပြောပါတယ်လက်ရှိတာဝန်ထမ်းဆောင်နေစဲနဲ့အနားယူသွားပြီးဖြစ်တဲ့လွတ်တော်အမတ်တွေနဲ့ဖွဲ့စည်းထားတဲ့လူ့ခွင့်ရေးဆိုင်ရာအာဆီယံလွတ်တော်အမတ်များအဖွဲ့ကတော့ထိုင်းအာဏာပိုင်အနေနဲ့ဒီမိုကရေစီအရေးကိုလိုလားတောင်းဆိုနေတဲ့နိုင်ငံရေးပါတီတွေနဲ့တက်ကြွလှုပ်ရှားသူတွေအပေါ်ဖိနှိပ်ချုပ်ချယ်တာတွေကိုရပ်တန့်ဖို့တောင်းဆိုလိုက်ပါတယ
်စီးရဲနိုင်ငံနောက်မြောက်ဘက်ကအီတလီဒေသမှာလူသားချင်းစာနာမှုအချက်အသေးကြီးကိုအဆုံးသတ်ပြီးထိုင်းမနိုင်သိမ်းမရအခြေအနေတွေပြဿနာတွေကြီးထွားမလာအောင်ချက်ချင်းပြစ်ခတ်ရဆန်းကြဖို့ကုလသမဂ္ဂအတွင်းမှချုပ်အန်တိုနီယိုကူတာရက်စ်ကတိုက်တွန်းလိုက်ပါတယ်ရုရှားနိုင်ငံရဲ့အားပေးမှုနဲ့စီးရီးယားစစ်တပ်ကတနင်္လာနေ့ကထိုးစစ်ဆင်နေတဲ့ဒေသမှာတူရကီနဲ့စီးရီးယားစစ်တပ်တွေရဲ့ပြင်းထန်တဲ့တိုက်ပွဲတွေကြောင့်ပုံမှန်ထိနာနေရတဲ့အကြောင်းနဲ့နယူးယောက်ကုလသမဂ္ဂရုံးချုပ်မှာတောက်ချာနေကဒိန်းနောက်တွေကိုပြောလိုက်တာပါရုရှားရဲ့အကူအညီနဲ့စီးရီးယားတပ်ဖွဲ့တွေရဲ့ထိုးစစ်ကြောင့်ထွက်ပြေးကြရတဲ့ထောင်ပေါင်းချီတဲ့ဒုက္ခတွေကတူရကီနယ်စပ်နီးကနေရာကွက်ကွက်ကလေးမှာစိုးရတဲ့အခြေအနေရောက်နေထိုင်နေကြရတဲ့အကြောင်းနဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကြီးအကဲမတ်လိုကော့ကလူငယ်ရေးကောင်စီမှပေါ်ဒူနေကပြောဆိုထားပါတယ်အမျိုးသမီးနဲ့ကလေးတွေအများစုပါတဲ့လူပေါင်း60နီးပါးနောက်ဆုံးတိုက်ပွဲကနေထွက်ပြေးလာကြပြီးခြေခွဲစရာအကောင်းဆုံးအခြေအနေနဲ့ရင်ဆိုင်နေကြရသလိုသေဆုံးသူရာနဲ့ချီရှိနေတဲ့အကြောင်းလဲအတွင်းမှုချုပ်ကတောက်ချနေမှာပဲထပ်ပြောသွားခဲ့တာပါတော်တော်များများဆိုရင်လဲအချင်းချင်းထွက်ပြေးကြရသူတွေဖြစ်သလိုရေခဲမှတ်ထိအေးရန်ရောက်ကလေးငယ်တွေသေဆုံးနေရတယ်လို့လဲပြောဆိုထားပါတယ်ဣတိဒေသမှာစာနာမှုအကူအညီလိုအပ်နေသူအရေအတွက်ဟာ8သိန်းလောက်ရှိမယ်လို့ဒီလာဆန်းကုလသမဂ္ဂကခန့်မှန်းပေမဲ့လက်တွေမှာ23.8သိန်းလောက်ရှိတဲ့အကြောင်းလဲအတွင်းမှုချုပ်ကပြောထားပါတယ
်အခုတော့သတင်းမှားတွေကိုဆက်လက်နားဆင်ရမှာပါ။တရုတ်နိုင်ငံကနေစတင်ပြန်ပွားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ကြောင့်ခီးသွွာလာမှုတွေကိုနိုင်ငံအတော်များများကကန့်သတ်လိုက်တဲ့အတွက်မြမခီးသွွာတွေနဲ့လုပ်ငန်းရှင်တွေအခက်ကြုံနေရပါတယ်။လေယာဉ်ခီးစဉ်တွေဖျက်သိမ်းရတာ၊ဆိုင်းငံ့ရတာတွေကြောင့်အမေရိကန်ပြည်ထောင်စုမှအခြေစိုက်တဲ့မြမခီးသွွာလုပ်ငန်းရှင်တွေဝင်ငွေထိခိုက်လာသလိုစီစဉ်ထားတဲ့အတိုင်းခီးမထွက်နိုင်တဲ့မြမခီးသွွာတွေလည်းရှိနေပါတယ်။အပြည့်စုံကတော့ဆက်သွယ်စုံစမ်းထားတဲ့ကိုညံဝင်းအောင်ကပြောပြမှာပါ။
ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှာစိုးရိမ်နေတာကြောင့်တရုတ်နိုင်ငံကိုဦးတည်ပြန်တမ်းမဲ့လေကြောင်းလိုင်းတွေတရုတ်နိုင်ငံတွေကတချို့မြို့ကြီးတွေမှာခီးတထောက်နာပြီးမြန်မာနိုင်ငံကိုခီးဆက်မဲ့လေကြောင်းလိုင်းတွေဟာလည်းစီးမဲ့သူမရှိသလောက်ဖြစ်သွားပါတယ်။ဒါကြောင့်လဲမတ်လကုန်အထိခီးစဉ်တွေဖျက်သိမ်းထားတယ်လို့အမေရိကန်အစိုးရဗာဂျီးနီးယားပြည်နယ်က FKWAR နိုင်ငံတကာလေယာဉ်လက်မှတ်အရောင်းကုမ္ပဏီအာရှတာဝန်ခံဒေါ်မေမေတန်းကရှင်းပြပါတယ
်။ China Airline ပေါ့ China Airline ကAir China, Southern China, Eastern China ပေါ့နော်။သူက Mainland China နဲ့ပတ်သက်တယ်။ဆိုတော့အဲ့ဒီကတော့လုံးဝယူရောင်းအကြသွားတယ်။ဆိုတော့နောက်ပိုင်းမှာလိုက်လာပြီးတော့ဟောင်ကောင်မှာဖြစ်တဲ့ကြောင်တော့ Cathay Pacific ကိုလည်း affect ဖြစ်သွားပါတယ်ရှင်။ Jimadu ဆီတော့ဟို Cathay Pacific Airline ကအများအားဖြင့် email တွေပို့တယ်။ဟိုသူတို့မတော်နိုင်ဘူးဆိုတာတွေကို February 9ကနေစပြီးတော့မတ်ကုန်နောက်တဲ့အထိကိုအဓိကနေရာတွေကတော့မိန်းလန်ချိုင်းနာတွေကိုအကုန်လုံးခီးစဉ်တွေဖျက်ပစ်ပါတယ်ရှင
်။အဓိကအားဖြင့်တရုတ်လေကြောင်းလိုင်းတွေကိုသုံးပြီးအမေရိကန်ပြည်ထောင်စုဘော့စတန်၊နယူးယောက်၊ဝါရှင်တန် DC လေဆိပ်တွေကနေတရုတ်နိုင်ငံဘေကျင်းနဲ့ဟောင်ကောင်လေဆိပ်တွေမှာခီးတထောက်နာပြီးရန်ကုန်နိုင်ငံကလေဆိပ်ကိုသွားကြမဲ့ခီးစဉ်အားလုံးလောလောဆယ်ဖျက်သိမ်းထားတာပါ။အခုလိုခီးစဉ်ဖျက်သိမ်းပေမဲ့လေယာဉ်လက်မှတ်ကြိုတင်ဝယ်ထားသူတွေကိုတော့လက်မှတ်ရဲ့မူလတန်ဖိုးအတိုင်းပြန်အမ်းပေးနေတယ်လို့ဆိုပါတယ်။ဝါရှင်တန် DC မှာသာမကမြန်မာအများစုရှိရာနယူးယောက်မြို့မှာလဲတရုတ်လေကြောင်းလိုင်းနဲ့ပတ်သက်တဲ့မြန်မာအပါအဝင်အာရှခီးစဉ်တွေအားလုံးဒီပါ အယောင်ကြကုန်ပြီးစီးပွားရေးအရာထိခိုက်နေတယ်လို့နယူးယောက်က L2 Travel လေယာဉ်လက်မှတ်အယောင်ဌာနပိုင်ရှင်ကိုလာရီကပြောပါတယ
်အခုအေရှာဖက်သွားတဲ့လူတွေမရှိတော့ဘူးအကုန်လုံးကျတာပဲအခု 70% လောက်ကျသွားတယ်လေအဲ့ဒီ virus ကြောင့်ပေါ့လူတွေကကြောက်ပြီးတော့မသွားရကြဘူးလို့သူတို့စီစဉ်လုပ်ထားတဲ့အကုန်လုံးကန်ဆယ်ကြတယ်အခုလေယာဉ်လက်မှတ်လူလာမွေတော့လေ China Airlines လို့ကတိပစီကအကုန်ကြပါပြီစီးပွားရေးတွေ
အခုလိုခီးစဉ်ဖြတ်သိမ်းမှုတွေကြောင့်လာမယ့် AB လာတဲ့တရုတ်လီကျောင်းလိုင်းစီးပြီးမိသားစုနဲ့မြန်မာပြည်ပြန်ဖို့စီစဉ်ထားတဲ့ခီးစဉ်ဟာလည်းမရေမရာဖြစ်သွားရပြီလို့ဗာဂျီးနီးယားမှာနေထိုင်တဲ့ကိုငင်ကပြောပါတယ
်ကျွန်တော်သမီးနှစ်ယောက်နဲ့ဟို swim break မှာမြန်မာပြည်ကိုသွားဖို့အကုန်လုံးစီစဉ်ထားပြီးခဲ့တဲ့နှစ်ခေတ်ကကျွန်တော် April 9ရက်နေ့မှာအဲသူတို့ကျောင်းရောင်းလည်းပိတ်တယ်ဆိုတော့လေအာမြန်မာပြည်ကိုသွားရတော့ full fire နဲ့တွေ့ဖို့ကိစ္စအတွက်ကျွန်တော်စီစဉ်ထားတာအာကိုရိုနာဗိုင်းရပること့်ကြောင့်ဒီလေခီးစဉ်တွေရွှေ့ဆိုင်နေပြီးတော့ပမာဒီယို Air China ကိုသွားလို့မရတော့ဘူးဆိုပြီးတော့လဲကြားတာပါเนาะအဲ့အတွက်ကိုအစီအစဉ်တွေကအကုန်လုံးပြတ်ကုန်ပြီးတော့ဟိုကလေးတွေလည်းဒုက္ခရောက်တာပေါ့
မတ်လအကုန်အထိတရုတ်လေကြောင်းလိုင်းတွေပြီးဆွဲမှုယာယီရထားပေမဲ့ AB လာထဲမှာပြန်ဆနိုင်မလားဆိုတာကတော့မသေးကြသေးပါဘူးဒါပေမဲ့လည်း AB လာခီးစဉ်တွေအတွက်အာရှခီးစဉ်လက်မှတ်တွေရောင်းနေရတယ်လို့တော်မီမီတန်းကပြောပါလေ
အခုဧပြီမှာတော့ဟိုပေါ့ရောင်းနေရတဲ့ရောင်းအားတွေလည်းရှိတယ်ဆိုတော့ဒီ line ကိုမတုံးရင်လည်းတခြား airline တွေအကုန်လုံးတုံးပေးနေလို့ရတယ်လေဆိုတော့ကိုရီးယားတို့ Middle East airline တွေကလည်းအများကြီးရှိတယ်ဆိုတော့ကလေးတွေကြောင်းပိတ်ရဲ June July August တွေမှာလည်းပဲ prepare လုပ်နေကြပါပြီတော်ဖို့လို့ပြန်တော့ရောင်းရမှာပါရောင်းအားတွေပြန်တက်လာဖို့တော့အခြေအနေရှိပါတယ်ရှင
်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ကြောင့်အမေရိကန်ရဲ့ခီးသွားလုပ်ငန်းမှာ၄နှစ်အတွင်းဒေါ်လာ10ဘီလီယံလောက်ထိခိုက်နိုင်ပြီးတဝက်လောက်ဟာဒီ2020ထဲမှာဖြစ်မယ်လို့စီးပွားရေးကျွမ်းကျင်သူတချို့ကခန့်မှန်းနေပါတယ်ထိခိုက်မှုတွေကနေတက်တာရရောက်အောင်အမေရိကန်လေကြောင်းလိုင်းတွေကကြိုးပမ်းနေပေမဲ့လည်းခီးသွားလုပ်ငန်းတွေနဲ့ဆက်ဆက်နေတဲ့ဝန်ဆောင်မှုလုပ်ငန်းတွေမှာတော့အထိနာနိုင်တယ်လို့လည်းသတိပေးနေကြတာပါနာမည်ကျော် Hilton Hotel လုပ်ငန်းအမှုဆောင်အရာရှိချုပ် Chris Nesseter ကလည်းကိုရိုနာဗိုင်းရပ်စ်ကြောင့်ထိခိုက်မှုဟာအနည်းဆုံး6လကနေတစ်နှစ်လောက်အထိရိုက်ခတ်နိုင်တယ်လို့ခန့်မှန်းထားကြောင်းမကြသေးခင်တုန်းကယင်းနှိမ့်ညွန့်သူတွေကိုသတိပေးပြောဆိုထားပါတယ်ခင်ဗျာ
။ကောင်းပါပြီကိုညံဝင်းအောင်ရေအခုတော့ဒီ SARS အသက်ရှူလမ်းကြောင်းဆိုင်ရာရောဂါတွေအတွက်ကာကွယ်ဆေးတွေထုတ်လုပ်ခဲ့ဘူးတဲ့ Sanofi Pasteur ကုမ္ပဏီကြီးကလည်းကိုရိုနာဗိုင်းရပ်စ်အတွက်ကာကွယ်ဆေးထုတ်လုပ်ဖို့စီစဉ်နေပြီလို့ပြောပါတယ်။အပြည့်အစုံကတော့အဲ့ဒီကုမ္ပဏီကမန်နေဂျာတဦးဖြစ်တဲ့မန်နှင်းပွင့်ထူကိုကိုဇော်ဝင်းလိုင်ကဆက်သွယ်မေးမြန်းပြီးတင်ပြထားပါတယ်ရှင်။
Sanofi Pasteur ကာကွယ်ဆေးကုမ္ပဏီကြီးဟာပြင်သစ်နိုင်ငံလီယွန်မြို့မှာအခြေစိုက်တာဖြစ်ပြီးအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံအတော်များများမှလည်းဌာနခွဲတွေဖွင့်လှစ်ထားတဲ့နိုင်ငံတကာဆေးကုမ္ပဏီကြီးတစ်ခုဖြစ်ပါတယ်။အခုတရုတ်နိုင်ငံမှာစတင်ဖြစ်ပေါ်တဲ့ကိုရိုနာဗိုင်းရပ်စ်ဟာလည်းအရင်နိုင်ငံတကာကိုကူးစက်ပြန့်နှံ့ခဲ့တဲ့ SARS လိုအဆုတ်ရောင်ရောဂါနဲ့လက္ခဏာတူနေတာကြောင့်သူတို့ကုမ္ပဏီအနေနဲ့ကိုရိုနာဗိုင်းရပ်စ်အတွက်ကာကွယ်ဆေးထုတ်လုပ်တော့မှာဖြစ်ကြောင်းကုမ္ပဏီအကြီးအကဲ David Liu ကဖေဖော်ဝါရီလ16ရက်နေ့မှာကြေညာလိုက်တာပါ။ကုမ္ပဏီအနေနဲ့နှစ်စဉ်ဖြစ်နေကြတုတ်ကွေးရောဂါကာကွယ်ဆေးတွေကိုအမေရိကန်ဌာနခွဲကပဲအများဆုံးထုတ်လုပ်နေတာဖြစ်တဲ့အတွက်အခုစမ်းသပ်ထုတ်လုပ်မဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးကိုလည်းအမေရိကန်အစိုးရရဲ့ဇီဝဆေးပညာအဆင့်မြင့်သုတေသနဌာနတစ်ခုဖြစ်တဲ့ BARDA နဲ့ပူးတွဲလှုပ်ဆောင်မှာဖြစ်တဲ့အတွက်အမေရိကန်မှာပဲကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးကိုစမ်းသပ်ထုတ်လုပ်ဖြစ်ဖို့များတယ်လို့ Sanofi Pasteur ကုမ္ပဏီရဲ့ clinical trial operation manager မှနင်းပွင့်ဖြူကပြောပါတယ
် US ဘက်က team က lead လုပ်ဖို့များတယ် because it's going to be US government နဲ့တွဲပြီးလုပ်မယ်ဆိုတော့ but it's still early လုပ်တော့လုပ်မယ် and then အရင်တော့ကလည်း SARS နဲ့ပတ်သက်ပြီးတော့ vaccine ကလည်း Sanofi ဘက်ကပဲထုတ်တယ်ဆိုတော့အဲ့ဒီ information တွေကရှိတော့ဒီ COVID-19 နဲ့ပတ်သက်တဲ့အဥ္စာ is very similar ဖြစ်တဲ့အတွက် company အနေနဲ့တမျိုး company အနေနဲ့အဲ့ဒါဆက်လုပ်ဖို့အတွက်ပို့ပြီးတော့စင်ပြေပြီးတော့အမြန်ဆက်မယ်ပေါ့နော် that's why so us မှာ manufacturing ကများသောအားဖြင့် flu ရောဗားရော manufacturing လုပ်တာ BARDA က us government နဲ့ဆိုတော့ us team ကပဲလုပ်ဖို့များတယ်လို့ထင်တယ်လောလောဆယ်အားလုံး information တွေနှုံးချူလုပ်တဲ့ clinical department မှာ project မရောက်ပါသေးဘူးရောက်လာတဲ့အခါကျမှအတိအကျသိရမှာဒါထင်မြင်ချက်ကိုပြောတာပေါ့ဒီနေ့တော့က colleague တယောက်နဲ့စကားပြောပြတော့ BARDA နဲ့ပတ်သက်ပြီးတွဲလို့တာဒီ US က team ကလုပ်တာများတယ်ဆိုတော့ US က team ကိုပဲ lead လုပ်ခိုင်းဖို့များတယ
်အဲသူတို့ပြောတာနော်ဒီ SARS တို့ဒီဟို MERS တို့နဲ့သူကတော်တော်လေးလားသဏ္ဍန်တူတယ်ဒီနောက်ပြီးတော့ Sanofi ကအဲ့ဒါကိုလည်းအရင်ကထုတ်ဖူးတယ်ဆိုတော့ vaccine ထုတ်ဖူးတယ်ဆိုတော့သူကပို့ပြီးတော့
chance for me.
Ground information is here. So it's not going to be starting from scratch. So we have some data and technology, but not also scientific background. More manageable.
Mulaga aladu yoga atwe kagweze tolu puri atwe jong shitara jao. Coronavirus kagweze atwe satin lo song jima. Po miangao miana bime. Now bain santa muka la rigaro tonga andai. Lu atala uchen yuya na nelu subare.
Startup model miana mebo. No clinical trial ran loge kaja. No clinical trial do ya regulation yaro. Attain gata daru paru shima bono. Mian sambo dua garo is all depend on the government, right? So the new to kuku mian mian release lobo mian mian review lobo is depend on the FDA boma moody. So how are they going to review it? Fast track will review la regular track da duro bama we sign. Vaccine manufacturer or regulation time laya mawe. So below banana be. Below stage, phase one, phase two, phase three, below phase day, low arm, below jam as well, alumni low arm. But of course, those are public health, but that be your immediate need, Lore. So, you know, of course, government health authority, they always try to make an exception to make it fast track. Fast track on a low marble, no?
COVID 19 lo dia wen mi beta le di coronavirus ka gwe zai tolo nai bo, dia so ya ba wen nai naga so ya le, publica company dega a chain loopi, a pian san josa ni jaraba, tabi me ka gwe zai lo ya tong san ya. ကာကွယ်ဆေးကိုစတင်ထုတ်လုပ်နိုင်ပြီဆိုပေမဲ့လည်းအဲ့ဒီဆေးကိုတရိတ်ဆန်နေနဲ့ပထမဆန်းသတ်တာအဲ့ဒီကတစ်ဆင့်အောင်မြင်မှလူတွေနဲ့နောက်ဆုံးအဆင့်ဆန်းသတ်တာစသဖြင့်အဆင့်ဆင့်လှုပ်ဆောင်ရလေရှိတာကြောင့်ကာကွယ်ဆေးတမျိုးထွက်နိုင်ဖို့အနည်းဆုံးလနဲ့ချီကြားရလေရှိတယ်လို့ကြွမ်းကျင်ပညာရှင်တွေကပြောပါတယ်ခင်ဗျာ
ကျေးဇူးပါကိုဇော်ဝင်လာရေအခုလိုဒီကိုရိုနာဗိုင်းရပ်စ်ကိုမပြန့်ပွားရအောင်တရုတ်နိုင်ငံထဲမှာခီးသွားလာရေးလမ်းကြောင်းတွေကိုပိတ်ပင်လိုက်တဲ့အတွက်လဲမြောက်ကိုရီးယားနိုင်ငံကနေထွက်ပြေးလာသူတွေရဲ့လွတ်မြောက်ရာလမ်းကြောင်းတွေကိုပိတ်ဆို့သွားစေခဲ့တယ်လို့ဆိုပါတယ်စိုးမျိုးကVOA သတင်းနောက်ဘီလ်ဂလိုသတင်းပေးပို့ထားတာကိုကိုရဲမင်းထွန်းကပြောပြမှာပါရှင်
Liberty in North Korea apwega Sukil Pakka gulo pyobare.
Right now we're seeing a massive slowdown in the flow of North Korean refugees, not just
တော့ဆရာတို့မြောက်ကိုရီးယားကဝင်လာတဲ့ဒုက္ခတွေအရေအတွက်အများကြီးကြာဆင်းနေပါတယ်တရုတ်နိုင်ငံကိုဖျက်ချော်ပြီးထွက်ပြေးတဲ့လူတွေနာမက
မြောက်ကိုရီးယားနိုင်ငံတွေကနေထွက်ပြေးနိုင်ဖို့ကြိုးစားနေသူအရေအတွက်ကလည်းကြာဆင်းသွားပါတယ်ထွက်ပြေးသူတွေအများဆုံးသုံးပြည့်တဲ့လမ်းကြောင်းကကီလိုမီတာ900ရှိတာပါမြောက်ကိုရီးယားကနေတရုတ်ကိုဖျက်ချော်ပြီးလာအိုနဲ့ထိုင်းနိုင်ငံလိုနိုင်ငံတွေအပါအဝင်အရှေ့တောင်အာရှနိုင်ငံတွေစီကတဆင့်သွားတာပါသူတို့ရဲ့ခီးစုံကတော့တကူရီးယားနိုင်ငံပဲဖြစ်ပါတယ်
As far as we know, so far it's been problematic in terms of the.
ကိုရီးယားကနေတရုတ်ကိုဖျက်ချော်ပြီးလာအိုနဲ့ထိုင်းနိုင်ငံလိုနိုင်ငံတွေအပါအဝင်အရှေ့တောင်အာရှနိုင်ငံတွေစီကတဆင့်သွားတာပါ
ကိုရီးယားမင်းထွန်းပါရှင်အခုတော့မြန်မာစစ်တပ်နဲ့ပတ်သက်လို့လူခွင့်ရေးအဖွဲ့အစည်းတွေရဲ့တုံ့ပြန်ချက်တွေကိုကြည့်ရအောင်ပါ ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေကိုစုလိုက်ပြုံလိုက်တပ်ဖြတ်မှုနဲ့ပတ်သက်လို့မြန်မာစစ်တပ်ခုံရုံးကစစ်ဆေးအရေးယူမဲ့ကိစ္စဟာအနှစ်သာရကိမဲ့ပြီးယုံကြည်လို့မရကြောင်းနိုင်ငံတကာလူ့အခွင့်အရေးဖွဲ့တွေကဝေဖန်လိုက်ပါတယ် ICOE အစီရင်ခံစာမှာပါတဲ့ရခိုင်ပြည်နယ်တွင်စုလိုက်ပြုံလိုက်တပ်ဖြတ်မှုတွေနဲ့ပတ်သက်လို့စစ်ခုံရုံးကစုံစမ်းစစ်ဆေးဆောင်ရွက်သွားမယ်လို့မနေ့ကမြန်မာစစ်တပ်ရဲ့ထုတ်ပြန်ချက်အပေါ်မှာသူတို့ကအခုလိုတုံ့ပြန်ခဲ့ကြတာပါအပြည့်စုံကိုဆက်ပြီးနားဆင်ပါရှင် ICOE ရဲ့အပြည့်အစုံခန်းစာမှာပါတဲ့ပြစ်မှုကျူးလွန်မှုတွေနဲ့ပတ်သက်လို့မြန်မာစစ်တပ်ကစုံစမ်းစစ်ဆေးအရေးယူမယ်အကြောင်းဖေဖော်ဝါရီလ22ရက်နေ့ကထုတ်ပြန်ကြေညာခဲ့တာနဲ့ပတ်သက်လို့အယုံကြည်မရှိကြောင်းဗြိတိန်ခြေဆိုင်ဘာမာကမ်ပိန်း UK ဖွဲ့ရဲ့အမှုဆောင်ညွှန်ကြားမှု Mark Farmana က VOA ကိုပြောပါတယ
် Yet again we got the military promising
မြန်မာစစ်တပ်ကနေကုန်ရုံးဖွဲ့စစ်ဆေးပါမယ်ဆိုတဲ့ကတိကိုထပ်ပြီးပေးပြန်ပါပြီဒါပေမဲ့အဲ့ဒီစစ်ကုန်ရုံးကလျှို့ဝှက်စစ်ဆေးတာဖြစ်ပါတယ်တရားစွဲအပြည့်ပေးခံရသူတွေအားလုံးနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုကျွန်တော်တို့ဘယ်တော့မှတိတိကျကျမရပါဘူး။ဘယ်ပုံမှန်တွေနဲ့ထောင်ဘလောက်ထိချသလဲရေးယူသလဲဒီလူတွေဟာတကယ်ပဲထောင်နှံအပြည့်ပေးခံရသလားစတာတွေကျွန်တော်တို့ဘယ်တော့မှမသိရပါဘူး
။ဒါ့အပြင်အဓိကစစ်ကောင်းဆောင်တွေအနေနဲ့တာဝန်အပြည့်ယူတင်တယ်လို့လည်းမြင်ကြောင်းမာဖာမနာကအခုလိုပြောပါတယ
်။ Yet none of the senior commanders meant a lot of others.
အကြီးစစ်သားတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့လူတွေအစုလိုက်အပြုံလိုက်တပ်ဖြတ်မှုတပုံစံတည်းကျူးလွန်အောင်စေခိုင်းခဲ့တယ်ဆိုရင်ဒီလုံရက်တွေနဲ့ပတ်သက်လို့ဗိုလ်ချုပ်မကြီးမင်းအောင်လှိုင်အပါအဝင်အကြအဆင့်မြင့်စစ်တပ်ရာရှိမှန်သမျှတာဝန်ယူတာမျိုးမရှိပါဘူးဗိုလ်ချုပ်မကြီးမင်းအောင်လှိုင်ဟာစစ်တပ်မှာအဓိကအမိပေးသူဖြစ်ပါတယ်အခုသူလဲအောက်ခံစစ်သားတွေကျူးလွန်ခဲ့တဲ့အစုလိုက်အပြုံလိုက်တပ်ဖြတ်မှုလေးမှုအတွက်ဗိုလ်ချုပ်မကြီးအနေနဲ့ဘာကြောင့်ပုံကိုရေးရတာဝန်မယူရပါသလဲအခုချိန်အထိတွေးနေရတာကတော့မြေပြင်မှာလက်တွေ့တောင်ဝန်ထမ်းဆောင်နေတဲ့စစ်သားတွေကိုပဲဂျားကနေတစားကန်အနေနဲ့ပြစ်ဒဏ်ပေးပြီးအထက်အရာရှိတွေကတော့သူတို့ရာဒူးနေရာတွေမှာပဲဆက်ပြီးရှိနေဆဲဖြစ်ပါတယ
်အခုလိုမြန်မာစစ်တပ်ရဲ့ထုတ်ပြန်ချက်ကိုကြည့်ရင် ICJ နိုင်ငံတကာတရားရုံးမှာမြန်မာနိုင်ငံအနေနဲ့ဒီလူမျိုးတုံးတပ်ဖြတ်မှုကိုကျူးလွန်ခဲ့ပါတယ်ဆိုတဲ့ဆွဆွဲချက်နဲ့အမှုဖွင့်ရင်ဆိုင်နေရတဲ့အခြေအနေကြောင့်ရောဖြစ်နိုင်သလားရှင
် I think it is now genuinely thought that the ICJ
ကိစ္စကြောင့်မြန်မာအစိုးရအနေနဲ့သူတို့ရဲ့စုံစမ်းမှုတွေမှာခိုင်မာမှုတချို့ရှိရမယ်ဆိုတဲ့ရလဒ်တွေထွက်လာတာဖြစ်ပါတယ်။ဆေးရသုံးမှုကျူးလွန်မှုရှိခဲ့တယ်ဆိုတာမျိုးထုတ်ဖော်ပြောဆိုလာရတာဖြစ်ပါတယ်။ ICJ တရားရုံးမရောက်ခင်အချိန်ထိမြန်မာအစိုးရကရခိုင်ပြည်နယ်မှာကျူးလွန်ခဲ့တဲ့ပြစ်မှုတွေနဲ့ပတ်သက်လို့လုံးဝကိုငြင်းပယ်ခဲ့တာပါ။ ICJ ကအမှုဟာမြန်မာအစိုးရအနေနဲ့တစုံတရာကိုတော့ဝန်ခံရတော့မယ်ဆိုတဲ့အခြေအနေကိုသဘောပေါက်စေခဲ့ပါတယ်။
မြန်မာစစ်တပ်အနေနဲ့ကိုရိုင်းကျူးလွန်ခဲ့တဲ့ပြစ်မှုကိုကိုဘာသာကိုစုံစမ်းစစ်ဆေးတဲ့ကိစ္စမှာပွင့်လင်းမြင်သာမှုမရှိတဲ့အတွက်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလိုအပ်နေကြောင်း AI နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးရဲ့အာရှပစိဖိတ်ဆိုင်ရာတာဝန်ခံ Francisco Ben Consmi က VOA ကိုပြောပါတယ
် Yeah I mean I think it's extremely hollow and only further
understood ကျွန်တော်ပြတော့ဒီလိုရဲ့ကြောင်းရိုဟင်ဂျာတွေနဲ့တခြားလူမျိုးစုတိုင်းရင်းသားတွေပေါ်ကျူးလွန်တဲ့ပြစ်မှုတွေအတွက်လွတ်လပ်ပြီးပြန်လည်မှုခင်းတဲ့စုံစမ်းစစ်ဆေးမှုလိုအပ်နေတယ်ဆိုတာထပ်ပြီးမိမောင်းထုတ်ပြနေပါတယ်။အင်းနေရဆုလိုက်ကျွန်းလဲတက်ပြမှုကိုသူတို့စုံစမ်းစစ်ဆေးအရေးယူပြီးပြီလို့ဖော်ပြထားပါတယ်။ဒါကလိမ့်ညာပါ။ကျူးလွန်ခဲ့သူတွေကိုထောင်နဲ့ချမှတ်တယ်ဆိုရင်လည်းသူတို့ကိုပြန်လွတ်ပေးတယ်လို့ဘလို့အရေးယူဖြစ်ပေးတယ်လဲဆိုတာလည်းပွင့်လင်းမြင်သာမှုမရှိခဲ့ပါဘူး
။ရခိုင်ပြည်နယ်ပဋိပက္ခနဲ့ပတ်သက်လို့စုံစမ်းစစ်ဆေးခဲ့တဲ့လွတ်လပ်သောစုံစမ်းစစ်ဆေးကော်မရှင် ICOE ရဲ့အစီရင်ခံစာမှာအစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေရှိခဲ့တယ်လို့ဖော်ပြထားတဲ့မောင်နှုရွာနဲ့ချွတ်ပြင်းရွာကတပ်ဖြတ်မှုကိစ္စတွေကိုစစ်ခုံရုံးနဲ့စစ်ဆေးဆောင်ရွက်သွားမယ်လို့စစ်တပ်ကထုတ်ပြန်ကြေညာခဲ့တာပါ။ဒါ့အပြင်အင်းဒီရွာဖြစ်စဉ်နဲ့ပတ်သက်လို့အရေးယူဆောင်ရွက်ခဲ့ပြီးဖြစ်တယ်လို့လည်းဖော်ပြထားတယ်လို့ဂူတာပြင်းရွာဖြစ်စဉ်နဲ့ပတ်သက်လို့အရေးယူဆောင်ရွက်ဆဲဖြစ်ပြီးစစ်တရားရုံးရဲ့စစ်ဆေးဆောင်ရွက်မှုအခြေအနေတွေကိုမကြခင်သတင်းထုတ်ပြန်သွားမယ်လို့လည်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင
်ဒီဝေမြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9:00အစီအစဉ်ပြည်ပြင်းည10:00မှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ။မတားခင်မှာတော့ကချင်ပြည်နယ်မှာမူးယစ်ဆေးသုံးဆွဲမှုချိန်ဒီဘလောက်ထိဆိုးနေတယ်လဲဆိုတဲ့အကြောင်းကြားဖို့ရှိပါတယ်။ကျမတို့ VOA မြန်မာပိုင်းရဲ့စနေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီအထိဆက်လက်ထုတ်လွှင့်နေပါတယ်။လိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9483ညာလိုင်းဒိုမီတာ48 kHz 6153ညာလိုင်းလက်မီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။
ပလတ်စစ်ကိုသူ့အတုံးကဒီဟာဒီဟာသုံးရမယ်လို့ထင်ထားတာကိုကိုကအဲ့အတုံးတိုင်းမလိုက်သွားလို့ရှိရင်တော့ဘယ်ပလတ်စစ်မဆိုအန္တရာယ်ရှိသွားမှာလဲ
ဒါကတော့ပလတ်စစ်သုံးဆွဲမှုနဲ့ပတ်သက်လို့ဒေါက်ကင်မျိုးသက်တင်ဆက်နေတဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်တခါတုဒ္ဒဆုံနဲ့အမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်မှာပါအခုတော့ကျမတို့ဆက်သွယ်မေးမြန်းတဲ့အစီအစဉ်ကိုတင်ဆက်မှာပါရှင်ကချင်ပြည်နယ်မှာမူးယစ်ဆေးသုံးဆွဲသူတသိန်းကျော်လောက်ရှိနေကြောင်း OPM ဝါမူးယစ်ဆေးဝါတိုက်ဖြတ်ရေးစစ်ဆင်မှုမှတ်တမ်းရုပ်ရှင်ရိုက်ကူးသူကချင်ကက်သလစ်ခရစ်ယာန်ဘုန်းတော်ကြီး Father John Laro က VOA ကိုပြောပါတယ်။ကချင်ပြည်နယ်မှာမူးယစ်ဆေးသုံးဆွဲနေသူတွေရဲ့အခြေအနေဘလောက်ထိဆိုးရွားနေသလဲ။မူးယစ်ဆေးဝါတိုက်ဖြတ်ရေးမှာဗဟိုနဲ့ပြည်နယ်အစိုးရတွေကဘာကြောင့်ထိထိရောက်ရောက်မဆောင်ရွက်နိုင်ရသလဲ။ဆက်သွယ်မေးမြန်းချက်ကိုနားဆင်ပါရှင်။ကချင်ပြည်နယ်မှာဒီမူးယစ်ဆေးဝါသုံးဆွဲမှုအခြေအနေကဘလောက်ထိဆိုးနေသလဲ။Now father road အတွက်ကရောဒီအချိန်ကြီးကဘယ်လောက်ထိစိုးရိမ်စရာကောင်းနေလဲရှင
်။အာတော်တော်ဒီကိုစိုးရိမ်စရာကောင်းတယ်လို့ပြောရမယ်။ကျွန်တော်အဲ့ဒီ2016နဲ့2018အဲ့ဒီနည်းနည်းပေါ့လေ။အဲ့ဒီနည်းနည်းမှာကျွန်တော်အဲ့ဒီ documents ရရင်းနဲ့ခါတဲ့ research ပါလိုက်လို့တော့ပေါ့လေနော်။အဲ့လိုမျိုးလိုက်လို့တဲ့အချိန်မှာကျွန်တော်သိရတဲ့ research တွေကတော်တော်ကြီးကိုတောက်ကြကောင်းတယ်။မွေးစေးစွဲနေတဲ့လူတွေကြီးပဲစပိန်နဲ့တင်ကြမှာရှိမယ်။နောက်ပြီးတော့မှအဲ့ဒီအိမ်တိုင်းလိုလိုမိသားစုတိုင်းလိုလိုမှမူးဆေးဝါးဆွဲနေတဲ့မိသားစုဝင်တွေ100-200လောက်ရှိတယ်အဲ့ဒါတော့ဟိုအခြေအနေဆိုးတာပေါ့နော်နောက်ပြီးရွာထဲမှာဆိုလည်းခဏပြောသလိုမူးဆေးဝါးကိုတော်တော်ကြီးကိုလွတ်လွတ်လပ်လပ်ရောင်းဝယ်နေတဲ့အခြေအနေတွေနောက်ပြီးကျောင်းသူကျောင်းသားတွေကအစကျောင်းပေါင်းစင်တွေမှာမူးဆေးဝါးရောင်းနေတဲ့ဟာကိုသူတို့တော်တော်ကြီးကိုတုံ့ပြန်နေတဲ့အခြေအနေတွေကအစတွေ့ရတယ်ဖြစ်တဲ့အဆိုးဆုံးကအဲ့ဒီဖက်ကံဘက်မှာအဲ့ဒီလမ်းဘေးမှာတွေပေါ်တင်ကိုရောင်းဝယ်နေကြတာသူတို့တကယ်ဟိုလိုင်းစင်ရထားတဲ့ပုံစံမျိုးပေါ့လေနော်သူတို့ရဲ့မူးဆေးဝါးဆွဲတဲ့လူငယ်တွေကရွာထဲမှာမြို့ထဲမှာများတဲ့အခါကျတော့လူစီရင်မှုတွေများလာတယ်အမခိုးဝက်တာတို့နောက်ပြီးတော့မှအမလူရက်တာတို့နောက်ပြီးရက်ရွာမှာမငြိမ်မသက်ဖြစ်တဲ့နောက်ပြီးတိုင်းသူပြည်သားတွေမိဘစုစုတွေစိတ်အေးလေအေးညအချိန်မှာမအေးရတဲ့အချိန်တွေဖြစ်လာတာပေါ့လေနော်အဲ့လိုမျိုးအဲ့လိုအခြေအနေဆိုတာပြောရကျွန်တော်တော်တော်ကြီးကိုအော်အော်ထိတ်လန့်မိတာပေါ့နောက်ပြီးတော့မှအဲ့ဒီကျွန်တော်တို့ဒီနှစ်ပေါင်းလုံခဲ့တဲ့လူနှစ်ပေါင်း20 30အစွန်းမှာမူးဆေးဝါးကြောင့်မို့ဆုံးသွားတဲ့လူငယ်တွေကကျွန်တော်တို့ရဲ့လိလာဒီသူတေသနာပြုတဲ့အရာတော့အ ਨੇ ဆုံးဒီ9000ပေါင်းကျင်တော့ရှိမှဖြစ်နေအဲ့ဒါကြောင့်မို့ကျွန်တော်အရန်ကိုဟိုအော်အော်ထိတ်လန့်မိတာပေါ့ဒီမူးဆေးဝါးအခြေအနေပေါ့လေနော်ဒါကျွန်တော်တို့ရဲ့ကချင်ပြည်နယ်ဒီနေ့လည်းရှိသေးတယ်နော်ဒါတခြားဟိုအဲရှမ်းပြည်နယ်ဘက်မှာတော့ဟိုအောက်ဘက်မှာတည်းဒီအောက်ဘက်ကဒီစကိုင်းတို့မန္တလေးတို့ရန်ကုန်တို့ဘက်မှာပါသေးဘူ
းဟုတ်ကဲ့ရှင်အဲ့တော့ဟိုចောင်းသားလူငယ်ကြီးဂျာရောပေါ့နော်အဲ့ဒီမှာလာပြီးတော့အလုံးလုံးကိုင်းနေတဲ့လူတွေပေါ့နောက်ပြည်သူတွေဂျာထဲမှာဒီလောက်ထိမူးယစ်ဆေးဝါးတွေဟိုသုံးဆွဲနိုင်တာဘာကြောင့်လဲလို့မြင်ပါလဲရှင်
ကနပြောသလိုပေါ့လေနော်ဒီတက်ဆိုင်တဲ့အစိုးရရဲ့ဒီစွမ်းစွမ်းတမန်ဒီမူးဆေးဝါးတက်ချေလုပ်ငန်းမှာအားနေတယ်ဆိုတော့အပေါ်မှာကျွန်တော်တို့တွားပြီးတုံးတက်မိတာပေါ့လေနော်အခုတဘောကခဏကျွန်တော်ပြောပြတဲ့အတိုင်းပဲဒီမြို့ထဲရွာထဲမှာမူးဆေးဝါးကိုလွတ်လွတ်လပ်လပ်ရောင်းဝယ်တယ်ဆိုတာကဟိုရေးတွေမတိကြဘူးလားတဘောလေနော်အေးသူတို့ဘာမှမလုပ်ကြဘူးလားအဲ့ဒီမူးဆေးဝါးတွေကဘယ်ကလာတယ်လဲနောက်ပြီးတော့မှအဲ့ဒီချင်းပင်နေအဲ့ဒီ
ဟိုဒီတရုတ်ပြည်နယ်စပ်ဘက်မှာဒီတနိုင်ဘက်မှာဒီဘင်းကင်းစိုက်ပြတဲ့ဧကတွေထောင်းနဲ့တောင်းနဲ့ဖြီးပြီးရှိတာအဲ့ဒါအစိုးရဘာမှမသိကြဘူးလားဘယ်လိုအမိန်နဲ့လုပ်နေကြတာလဲအမေကမေးကြတယ်အများကြီးရှိတာပေါ့လေနော်အဲဒီဆုံးတယောက်တည်းကိုပဲလက်ညှိုးထိုးပြီးအပြစ်တင်မယ်ဆိုတာတော့ဒါမဖြစ်တင်တာပေါ့လေနော်ဒါကျွန်တော်တို့ရဲ့မိဘပြည်သူတွေက အစိုးရကစက်ဆိုင်တဲ့လူကြီးမိဘတွေကအကုန်လုံးစီမှာတာဝန်ရှိတာပေါ့အဲအဲကြောင့်မို့ကျွန်တော်တို့ကဒီမွေးစည်းဝါပြဿနာကိုဖြေရှင်းဖို့ဆိုတာကအစိုးရတယောက်တည်းဦးတည်းပုံမှာပဲကျွန်တော်တို့အားကိုးပြီးပုံအားထားတဲ့ပုံစံမျိုးမဟုတ်ဖဲနဲ့ဒီမိဘပြည်သူတွေကစက်ဆိုင်တဲ့ပါတိုင်းကိုဖွဲ့စည်းတွေကနော်နောက်ပြီးစက်ဆိုင်တဲ့အစိုးရဌာနတွေအားလုံးသူကလက်တွဲပြီးတော့မှဒီမွေးစည်းဝါကိုဘုံရန်သူအ
အခုဒီ father ပြောသွားတဲ့အချိန်မှာကျွန်မတတိယမိတာကဒီကချင်ပြည်နယ်မှာမူရစေးဝါးတွေအလိုအရန်တုံးဆွဲမှုများလာတဲ့အတွက်ဒီကချင်လူတို့တွေကိုယ်တိုင်ကဒီမူရစေးဝါးတိုက်ဖြတ်ရေးအတွက်ပေါ့နော်ဆန္ဒပြတာတွေလူတို့လှုပ်ရှားမှုတွေလုပ်တာရှိခဲ့ပါတယ်လွန်ခဲ့တဲ့နှစ်တရာပေါ့လေအဲ့ဒီမှာအာဏာပိုင်တွေနဲ့လည်းထိတ်တိုက်ရင်ဆိုင်ခဲ့ရတဲ့အခြေအနေလည်းရှိပါတယ်အဲ့ဒီအခြေအနေကရောအခုဘယ်လိုရှိနေပြီလဲရှင
်အရင်တုန်းကဒီပတ်တဆန်ဆိုတဲ့ဒီမူရစေးဝါးတိုက်ဖြတ်ရေးလူတို့လှုပ်ရှားမှုဒီ2056 ဆက်ခွန်အဲဒီ3နှစ်အတွင်းမှာတော်တော်ကြီးကိုဟိုလှုပ်လှုပ်ရွာဖြစ်ခဲ့တာပေါ့လေနော်သူတို့အဲ့ဒါလို့ဖြစ်လာတဲ့အခြေအနေကလည်းခဏကျွန်တော်ပြောတဲ့ဒီကိုယ့်ရဲ့မိသားစုထဲမှာကိုယ့်ရဲ့ရက်ွက်ထဲမှာမြို့ရွာထဲမှာမွေးဆွေးဝါးကဘယ်လောက်ထိဟိုလိုမျိုးဘယ်လိုပြောမလဲဆိုးရွားနေတာတွေ့တဲ့အခါကျတော့တက်ဆိုင်တဲ့လူတွေကမလှုပ်တဲ့အခါကျတော့ကိုယ့်သားသမီးတွေတည်နေတဲ့ဟာတွေကိုယ့်ဘေးပတ်ဝန်းကျင်မှာအဲ့လိုဖြစ်ပြနေတဲ့ဟာတွေပြည်သူလူထုကမနေနိုင်လို့သူတို့ကိုယ်တိုင်ဖားလုပ်တဲ့သဘောဖြစ်သွားတာဥပဒေအကြောင်းအရာပြောမယ်ဆိုတော့ဒါမဖြစ်ဖြစ်မပေါ့လေနော်ဒါအစိုးရလုံးဝမဲ့ဟာကိုပြည်သူလူထုကဖားလုပ်တယ်ဆိုတော့အမှတက်ဆိုင်တဲ့အစိုးရနဲ့ကျွန်တော်ပဏိပခဖြစ်ရောအဲ့ဒါလိုမျိုးပေါ့လေနော်အဲ့ဒါကြောင့်မို့ဒီအဲ့ဒီဒီမူရစေးဝါးတက်ဖြတ်ရေးလှုပ်ရှားမှုအဲ့ဒါကတော်တော်ကြီးကိုဟိုအစိုးရနဲ့ဒီသူကြားအဲ့ဒီမူရစေးဝါးတက်ဖြတ်မှုကြားမှာနားလည်မှုလွဲတာတို့ခဏပြောတဲ့ဒီပဏိပခလေးတွေဖြစ်ခဲ့တယ်ဒါကြောင့်ကျွန်တော်ခဏပြောသလိုပဲလက်တွေ့ပြီးလုပ်ရမယ့်ကိစ္စတွေเนาะပြည်သူလူထုကလည်းသူတို့ဟိုဥပဒေကြောင်းနားမလဲပဲနဲ့ဟိုသူတို့စိတ်ချင်တယ်လို့ကြိုက်တယ်လို့လုပ်လို့မရဘူးအဲ့ဒါပြည်သူလူထုရဲ့ပါဝင်မှုကိုလည်းအစိုးရမင်းတို့မလိုအပ်ဘူးမင်းတို့လည်းမဆိုင်ဘူးဆိုတဲ့ပုံစံမျိုးမဟုတ်ဖက်နဲ့ပြည်သူလူထုရဲ့ဒီပါဝင်မှုကိုလက်ကမ်းချိုပြီးတော့မှဥပဒေပေါင်းတွေ့မှာဘယ်လိုလက်တွေ့ပြီးလုပ်ဆောင်နိုင်မလဲဆိုတဲ့နီလန်တစ်တွေချပြီးအတူတူလုပ်ရမယ်လို့ကျွန်တော်အနေနဲ့တော့မြင်တာပေါ့လေနော်ဒါမှလည်းခုလောလောဆယ်အချိန်ကတော့ဒီမူရစေးဝါးတက်ပြေလူထုလှုပ်ရှားမှုကလည်းဒီ2018ခုနှစ်မှာဒီဘင်းကင်းဆိုင်တဲ့လူတွေနဲ့တော်တော်ကြီးကိုပဏိပခပြင်းပြင်းထန်ထန်ဖြစ်ပြတဲ့နောက်မှာတော့သူတို့လည်းနိုင်နေတော့တည်သွားတဲ့သဘောရှိတယ်သူတို့ကအစိုးရအဖွဲ့အစည်းမဟုတ်တဲ့အတွက်ကြောင့်မို့ဒီလိုမျိုးကြားကြားနေဘင်းကင်းဖြစ်ပေးတာတော့မလုပ်တင်ဘူးနော်အဲ့ဒါသူတို့နားလေသဘောပေါက်သွားတဲ့အခါကျသူတို့ကခု strategy အစ်စ်ပေါ့လေနော်နီးလန့်အစ်တဲ့သူတို့တွေမူရစီဝါပဲဖြစ်လုပ်ငန်းကိုလုပ်နေကြတယ်ဘယ်လိုလုပ်ပုံစံမျိုးလုပ်နေတယ်လဲဆိုရင်သူတို့တွေကအခု awareness ဆိုတဲ့မူရစီဝါရဲ့အန္တရာယ်ကိုရက်ွက်ထဲမှာအကြောင်းထဲမှာနော် church ထဲမှာဖျားကြောင်းနေထဲမှာလိုက်ပြီးဟောပြောတာတို့ဒီမူရစီဝါရဲ့အန္တရာယ်တွေနော်ဒီလိုက်ထဲမှာလိုက်ပြီးပြောသလိုကိုယ့်ရဲ့ရက်ွက်မျိုးရွာတွေမှာမူရစီဝါတွဲနေတဲ့လူငယ်တွေကိုဒီမူရစီဝါတိုက်ဆက်တဲ့ဒီစေကူပေးတဲ့နော်တမချန်းစာကအရင်စီပြီးတော့မှပြန်ကောင်းလာဖို့ကြိုးစားပေးတဲ့အစီအစဉ်တွေလုပ်နေကြတယ်။နောက်ပြီးတော့မှဒီမွေးစေဝါရောင်းဝယ်တဲ့လူတွေကိုသူတို့တွေဟိုတွားပြီးမရောင်းဝယ်ဖို့ဖြောင်းပြတာတို့ဒီမွေးစေဝါဒီဘင်းကင်းဆိုင်တဲ့လူတွေလည်းတခြားနေလမ်းနဲ့ပေါ့လေနော်။အဲအစ်စ်မွေးဝမ်းကြောင်းပြုဖို့သူတို့တွေတွားပြီးဆွေးနွေးပညာပေးတာတော့လုပ်နေကြတယ
်။ဒီအခြေအနေရဆိုရင်အခုကချင်ပြည်နယ်မှာမူရစေးဝါးတုံးဆွဲမှုကိုထိန်းချုပ်နိုင်မဲ့အခြေအနေပေါ်မှာရောမျှော်လင့်ချက်တွေရှိနိုင်မှာရှင်
။အဲအခုမျှော်လင့်ချက်ကတော့ရှိတယ်။မျှော်လင့်ချက်ရှိလို့လေလူတွေကဆက်ပြီးတော့မှဟိုသူတို့လှုပ်ရှားနေကြတာပေါ့လေနော်။ဒီလိုမျိုးပြဿနာဖြစ်နေတဲ့ဟာကိုဒီမျှော်လင့်ချက်ကင်းမဲ့ပြီးဘာမှမလုပ်ဘူးဆိုရင်အခြေအနေကပိုပြီးဆိုးလာနိုင်တာ哦။အဲဒါကြောင့်မို့အခုဒီနေ့သူတို့တွေဒီလိုမျိုးလှုပ်ရှားနေတာတွေ့တဲ့အခါကျတော့ဒီအစိုးရကလည်းဟိုအရင်ကထက်ပိုပြီးတော့မှဖြည်းဖြည်းစီစီလှုပ်လာတာလေးတွေတွေ့ရတယ်။နောက်ပြီးတော့မှဟိုလမ်းဘေးမှာတွေဟိုကျောင်းဘေးမှာတွေဟိုအရင်တော့ကဆိုဟိုတက္ကသိုလ်ကျောင်းမှာကအစားမှာတက္ကသိုလ်ကျောင်းသားတွေ break time နဲ့မှာပေါ့လေနော်အိမ်နာတွေသွားပြီးဆေးထိုးပြီးပြန်လာတာအဲ့ဒါလောက်ထိဆိုးခဲ့တာအဲ့ဒီဒါမှမဟုတ်အဲ့ဒီအဆင့်တွေကနည်းနည်းရော့ပါသွားပြီနောက်ပြီးတော့မှ ยักษ์พ่อเทมามีอยู่ว่าเทมามุ่ยเสียว่าปอดเองยาวเนี่ยหารอไม่ใช่ดอกยาวเวอร์หรอใช่หรอใช่เด้ปอดเองเราไม่หดดอกบอลเลยเนาะเอ็ดเราไม่เนเนลี่ที่เนี่ยก้าวหน้าเลยยิ่งเล็กขนาดเลยกูจันทร์เราดูตัวยาเลยบางเมื่อไรอดีตก้าก้าไอ้ที่มุ่ยเสียว่าเวเนลันจางเลยจันทร์เราพูดจริงนะสู้สปอร์ตเลยเนาะไอ้ที่มุ่ยเสียว่าเตะสองเด้ที่แคมป์ชูเด้ที่เกะเป็นยังไงจีเด้กู แกมุ่ยเสียว่ายังมีเจตนาอยู่ไม่ใช่ไหนดีเลยเช่นนี้ยาวนี่ละบอลเนาะอากูดีก็เช่นปีนี้เป็นแชมป์ปีนี้เป็นมาลูทูลูกชามุดเองลูกชาลาเราตัวเดียวเขาจะท่านในเดียดเดียดเดียดเดียก็มีบาปีดูดูเลยดีมุ่ยเสียว่าลูกชามุดเองมาตู้หันเนี่ยตู้นี่แล้วเนี่ยตู้ตู้พูดสิเนี่ยตู้ลูกน่าจะละตัวเดียวอากูตู้เด็กเด็กเรื่องกางอะไรบ้างเลยสรุปจริงๆแล้วก็เช่นปีนี้แชมป์ปีนี้เป็นมาปีดูลูทูเรีย มุ่ยเสียว่าไปเพื่อลูกชายนี่เราตัวเดียวเขาจะอเมริกันอโซย่ากับยูเอสเอกันนี่ตัวละ6 มิลลิออนที่ลูกชายมึงก็คุณยี่ปั้นบุฟเฟ่ต์รับไปเจ็ดชาร์เลยคือพี่กำมาตัวเดียวที่นี่เลยคุณยี่เดียวเว้นลาบีคุณอโซย่าเลยเนเน่เนเน่เลยทับยี่พี่ซีซีเน่บอกเลยเนาะปีตุลูทูเน่ปั้มมีลูกเมย์ส่วนเนาะจันทร์เราตัวเดียวที่เจ็ดนาโก้ที่มุ่ยเสียว่าเจ็ดนาโก้พี่ซีเน่เหมือนเนาะจันทร์เราเนี่ยยงจีบาร์เลยครับเนี่ย
ဘူလရှိအဂိလိုင်ဆာမှုတိုက်ချုပ်ရေးကော်မတီကပြည်တော်ဝန်ပေးခဲ့တာအဲ့ဒီကြောင့်ရပိုင်းတွင်6မိနစ်တင်ပြပြီးတော့မှာဖြစ်ပါတယ်ဒီ6မိနစ်ကာလအတွင်းနိုင်ငံမှာအဂိလိုင်ဆာမှုဘယ်လောက်ထိရောပါသွားပါလဲလမ်းမထိုးဘဲဘာမှမပြီးခဲ့တဲ့အချိန်ကအချိန်ဤကနေဘယ်လောက်ထိပြောင်းလဲတိုးတက်လာပါလဲစသဖြင့်အခုလာမယ့်စနေညတရားလီတိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါကိုယ်တိုင်တွေ့ကြုံရ ကိုဆွေးနွေးကြတာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရတယ်လို့ VOA Facebook မှာလည်းမှတ်ချက်ပေးဆွေးနွေးလို့ရပါတယ်။တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လင်းပေးမှာဖြစ်ပါတယ်။ VOA ဖုန်းနံပါတ်က0932323255လေး email လိပ်စာက burmese@voanews.com ဖြစ်ပြီး Facebook က VOA Burmese News ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုထိတ်ခေါ်ပါတယ်ညာ
။ခုဆက်လက်ပြီးတော့စနေနေ့နဲ့ခင်းတိုင်းကိုအောင်အောင်တင်ဆက်နေတဲ့တုဒ္ဒဆောင်တွေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ရအောင်ပ
ါ။ငွေနဲ့ရာဇဝင်တင်းနယ်လောက်ကဥရောပကနေအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းဝင်ရောက်သူတွေဟာနယူးယောက်မြို့အဲလစ်ကျွန်းမှာရှိတဲ့လူဝင်မှုကြီးကြပ်ရေးရုံးကိုဖျက်ဆီးခဲ့ရတာပါ။အခုခါမှာတော့အဲလိုဝင်ရောက်သူတွေရဲ့နာမည်ကိုတမဏီပြားတွေပေါ်မှာရေးထိုးထားတယ်လို့1954ခုနှစ်ဒီကျွန်းပေါ်ကလူဝင်မှုကြီးကြပ်ရေးရုံးပိတ်ပြီးတဲ့နောက်ပိုင်းအရှေ့တောင်အာရှနဲ့လက်တင်အမေရိကနိုင်ငံတွေကဝင်ရောက်လာသူတွေရဲ့နာမည်ကိုလည်းရေးထိုးထားတာပါ။ Liberty ကျွန်းနဲ့ Ellis ကျွန်း Foundation ဥဆောင်ညွှန်ကြားရေးမှူး Steve Brigandi က
Everybody wants to be honored. They want to be remembered.
အလုံးမတန်ထားပြီးဒုတိယဂုဏ်ပြုရအောင်လူလာကြပါလေ။အမေရိကကိုသူတို့စတင်ဝင်ရောက်လာခြင်းနဲ့ပတ်သက်ပြီးအမတ်တရားရှိစေရင်ညာလာကြောင်းတက်နေတယ်လို့အခုလိုစီစဉ်ပေးထားတာပါ
။တမ္မဏီပြားတွေပေါ်ကလူမျိုးပေါင်းစုံရဲ့နာမည်တွေဟာအမေရိကန်ပြည်ထောင်စုရဲ့ရွှေပြောင်းဝင်ရောက်သူတွေပေါ်ထားတဲ့သဘောထားကိုထင်ဟပ်နေတာပါ။1989ခုနှစ် Ellis Jones ကိုပြင်ဆင်မွမ်းမံရမှာတမ္မဏီပြားပေါင်း980လောက်မှာရွှေပြောင်းဝင်ရောက်သူ938,000နီးပါးရဲ့နာမည်တွေကိုရေးထိုးခဲ့ပါတယ်။တကယ်လို့ဟိုးအရင်ရွှေပြောင်းဝင်ရောက်လာသူတွေကစင်းသက်လာသူတွေအနေနဲ့သူတို့မိသားစုရဲ့နာမည်ကိုရေးထိုးမယ်ဆိုရင်ဒေါ်လာ150ကုန်ကြပါရယ်အဖိုးဖွားရဲ့မိဘတွေနာမည်ရေးထိုးထားတဲ့နေရာကိုအလဲလာတဲ့အီရင်ဂျိုဆန်ကခက်ခဲကြမ်းတမ်းတဲ့ဘဝတွေကိုဖျက်ဆီးခဲ့ရတဲ့ဟိုးရုံးကရွှေပြောင်းအခြေချသူတွေရဲ့အခြေအနေဟာအခုခါမှာဝင်ရောက်လာသူတွေအတွက်မျှော်လင့်ချက်တွေပေးခဲ့တယ်လို့ဆိုပါရယ်
If I was a first or second generation, I would feel like
ဒီမှာဒီမှာလာအခြေချတဲ့ပထမတမမဟုတ်ဒုတိယမျိုးဆက်သားဖြစ်မယ်ဆိုရင်တော့တကယ်ကိုစိုးရိမ်စရာတွေတွေ့ကြုံရမှာပါ။အဲ့ဒီအချိန်ကအာဏာရေးအခက်အခဲတွေအနှင်ခါရမှုတွေဒီကုမလာကြနဲ့ဆိုတာမျိုးတွေအပြောခံခဲ့ကြပေမဲ့လည်းအခုတော့တတိယစတုထပြစ်စမမျိုးဆက်အထိမိသားစုတွေများလာခဲ့ကြပါတယ်။
အခုခါမှာရွှေပြောင်းဝင်ရောက်သူတွေနဲ့ပတ်သက်တဲ့အမှတ်တရနေရာအဖြစ်သတ်မှတ်ထားတဲ့ Ellis Jones ကိုခရီးသွားတွေလည်းလာရောက်လည်ပတ်ကြပါရယ်ပြင်သစ်ခရီးသွား Celine Juhart က
C'est bien que tout soit retracé.
Na Mary ko simi taja akhu lo su saung thara ayan kaung ma de. Ko be mitar su ka sin tet la le so ra di ma pyan sha twei nai ma de.
Di tamni ywa ri bo ma atama lo a pe si khain tu ri ye number ri ko le yee thu thara wa. Brigandi ga
We tell the story of slaves.
and their arrival
ကျွန်တော်နဲ့သူဘယ်လိုရောက်လာတယ်ဆိုတာလည်းမှတ်တမ်းတင်ထားပါတယ်တကယ်ကိုဝမ်းနည်းဝေးတာအချိန်နေပါဒါပေမဲ့လည်းအခုခါမှာတော့ဒါတွေကအမေရိကန်ရဲ့သမိုင်းဖြစ်လာပြီးသူတို့ရဲ့မိသားစုတွေအနေနဲ့လည်းဂုဏ်ပြုကြပါတယ
်တမ်မနီရားတွေပေါ်မှာဌာနေတိုင်းရင်းသားအမေရိကန်အင်ဒီယန်မိသားစုတချို့ရဲ့နာမည်ကိုလည်းရွေးချယ်ဂုဏ်ပြုရေးထိုးထားပါတယ်ခင်ဗျာနာဇူအစ္စလာမ်ဟာတရားဟောဆရာတယောက်ဖြစ်ပြီးစံစာတင်ကြောင်းရဲ့ကျောင်းအောင်လည်းဖြစ်ပါတယ်။ဒါပေမဲ့သူဟာရက်ကွက်ကင်းလုံချုံကြီးအမှတ်တစိမ့်နဲ့တတ်ထားတဲ့ကားတစ်စီးမောင်းပြီးတော့ရက်ကွက်ကိုလိုက်လံဆက်ဆဲလေးရှိပါတယ
်။ Say if someone just an immigrant came
အာရဏငံလေးကလာကြသူတွေသူတို့ဒုက္ခရောက်နေရင်ဒါမှမဟုတ်အကူအညီလိုနေရင်ကားမှာရေးထားတဲ့အစ္စလာမ်အလေးကွန်းဆိုတဲ့စာကိုတွေ့နိုင်ပါတယ်။အင်္ဂလိပ်လိုရေးထားတာကိုနားမလည်နိုင်ရင်တောင်အာရေဗျဘာသာစကားနဲ့ရေးထားတဲ့အစ္စလာမ်အလေးကွန်းဆိုတာကိုတွေ့ရပါတယ်။အဲ့လိုရေးထားတာကိုတွေ့ရင်မွတ်စလင်ဆိုတာကိုသိနိုင်တော့သူတို့တခုခုအကူအညီလိုရင်လာပြောနိုင်ပါလိမ့်မယ်
။အခုလိုဖွဲ့စည်းထားတဲ့မွတ်စလင်လုံခြုံရေးကင်းလက်အဖွဲ့အနေနဲ့ရက်ကွက်တွင်ရာဇဝတ်မှုတွေဖြစ်ပွားမှုမရှိအောင်တားဆီးနိုင်တယ်လို့ပုဂ္ဂိုလ်ရေးဆိုင်ရာအခက်အခဲရှိသူတွေကိုလည်းဖေးမှအကူအညီပေးပါရယ်။အမေရိကန်စေတနာဝန်ထမ်း50ကျော်ပါဝင်တဲ့ဒီအဖွဲ့ဟာဘာသာစကားအခက်အခဲကိုဖြေရှင်းပေးနိုင်တယ်လို့စိတ်ပိုင်းဆိုင်ရာကျန်းမာရေးနဲ့ပတ်သက်ပြီးတော့လည်းတိုင်ပင်ဆွေးနွေးပေးပါရယ်။အာရှသားတွေနဲ့ဖွဲ့စည်းထားတဲ့အခုလိုအလားတူအဖွဲ့မျိုးလဲဘရိုကလင်းအရမရှိနေပြီးသားပါမွတ်စလင်ကင်းလက်အဖွဲ့ရဲ့ဒါရိုက်တာမာဝစ်ဖာတမာက
မွတ်စလင်တွေမှလည်းဘာကြောင့်မရှိရမှာလဲဆိုပြီးအငြင်းစဉ်းစားမိပါတယ်ဒါအလွန်ကောင်းတဲ့အစီအစဉ်မှာယဉ်ကျေးမှုတွေအကြားပေါင်းစည်းမှုတည်းရဲ့ပါအ
ာရှသားတွေရဲ့ကင်းလက်အဖွဲ့ကလည်းရေကားတွေပုံစံမျိုးအသုံးပြုပြီးတော့ကင်းလှည့်တာပါဘာသာစကားအခက်အခဲရာဇဝတ်မှုထူပြောလာတာတွေကြောင့်အခုလိုအဖွဲ့ကြီးတွေပေါ်ပေါက်လာတာပါစည်းစံပိုင်ရှင်တူဖြစ်တဲ့တိုနီဂျန်က
说真的如果说没有种族歧视那是
ဘာဝကြကြပြောရမယ်ဆိုရင်တော့လူမျိုးရေးခွဲခြားမှုကိုအဆုံးသတ်ဖို့ဆိုတာမဖြစ်နိုင်ပါဘူးဒါကြောင့်ကိုယ်အတိုင်းဝိုင်းကိုစူးစီးထားတဲ့အဖွဲ့အစည်းရှိရပါမယ
်ဒီအဖွဲ့ကိုတည်ထောင်သူလူဝီလီယူစာ1990ခုနှစ်တွေတုန်းကတရုတ်နိုင်ငံကနေအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းချေချနေထိုင်လာသူပ
ါ从五年前我们开始跟进执法部门
လူငယ်တွေကနှစ်ဒီဖွဲ့စဖွဲ့ပြီးတဲ့နောက်ပိုင်းရဲဌာနနဲ့ရက်ကွက်ကနေပြီးတော့လူလူကြာပို့ပြီးတော့နီးနီးကပ်ကပ်ဆက်ဆံလာကြပါတယ်အထူးသဖြင့်ရာဇဝတ်မှုကျူးလွန်သူတွေရဲ့ရံမှုတာကိုခံခဲ့ရတဲ့သူတွေနဲ့ပါရှစ်ပြောင်းခြေချလာသူတွေအနေနဲ့ဘာမှစိုးရိမ်စရာမလိုဘဲနဲ့သူတို့ရဲ့နင်နာမှုတွေကိုပြောဆိုလာနိုင်တယ်လို့ရဲတပ်ဖွဲ့ကလည်းဒီဖွဲ့စည်းရဲ့အရေးပါမှုကိုအသိအမှတ်ပြုလာပါတယ
်အခုခါမှာတော့ရက်ကွက်ကင်းလက်အဖွဲ့တွေမှာစေတနာရှင်လှူအပ်ပေးတွေပုံများလာပြီးမကြခင်မှာနယူးယောက်တမျိုးလုံးကိုပါတိုးချဲ့ကင်းလက်သွားဖို့အစီအစဉ်ရှိတယ်လို့မွတ်စလင်ကင်းလက်လုံခြုံရေးအဖွဲ့တာဝန်ရှိသူတွေကပြောပါရယ်ခင်ဗျာ1800ခုနှစ်မှာသမ္မတဂျွန်အဒမ်စ်ကကွန်ဂရက်စ်အတွက်လိုအပ်မဲ့စာအုပ်တွေကိုဝယ်ယူဖို့ဒေါ်လာ5000ခွင့်ပြုပေးခဲ့ပါတယ်ကမ္ဘာအကြီးဆုံးစာကြည့်တဲ့အကြောင်းဆက်တင်ပြပေးပါမယ်ကွန်ဂရက်စ်စာကြည့်လိုက်ကစာအုပ်တွေဟာများလွန်းလာကြောင်းကုန်အောင်ဖတ်ဖို့ဆိုရင်တဘောနဲ့တော့မလွန်တော့ဘူးလို့ကွန်ဂရက်စ်စာကြည့်လိုက်ကသမိုင်းပညာရှင်ဂျွန်ခိုးကပြောပါရယ်သူဟာစာကြည့်လိုက်မှာရာစုနှစ်ဝက်ကြာအမှုထမ်းခဲ့ပြီးစာကြည့်ရတဲ့ပတ်သက်လို့အဓိကတာဝန်ရှိတဲ့သမိုင်းပညာရှင်မှာမစ္စစ်ပက်ဖို့ဆိုတဲ့စာကြည့်တဲ့ဝန်ထမ်းဟောင်းတယောက်ဟာဆိုရင်အင်မတန်မှတ်ဉာဏ်ကောင်းပြီးတော့စာကြည့်တဲ့ဇင်းဉာဏ်လန်းတစ်ချက်စာဖတ်သူတွေကိုအကူအညီပေးရမှာနာမည်ကျော်တယ်လို့ဂျွန်ခိုးကပြောပါရယ်
But the legend is that he could tell you
Saudi ဘယ်နေရာမှာရှိတယ်ဆိုတာကိုသူကအလွတ်ပြောနိုင်ပြီးအောက်ထပ်ကခန်းနံပါတ်4ကိုသွား Saudi စင်ရဲ့3လွှာအစွန်ဆုံးမှာရှာရင်ခမားလူကျင်တဲ့အစိမ်းအောင်စာအုပ်ကိုတွေ့ပါလိမ့်မယ်ဆိုပြီးညွှန်နိုင်သူပ
ါစူးစောင်းထားတဲ့အထက်မှာ Thomas Jefferson ရဲ့စာအုပ်တွေလည်းပါပြီးတံမိုးကြီးတဲ့အထက်မှာပါပါတယ်1812ခုနှစ်စပွဲအတွင်းဗြိတိရှ်တပ်ဖွဲ့တွေက Congress စာကြည့်လိုက်ကိုဖျက်ဆီးပစ်ခဲ့ပြီးတဲ့နောက် Jefferson ဟာစာကြည့်လိုက်ပြန်လည်လက်ပတ်နိုင်အောင်သူစုဆောင်းထားတဲ့စာအုပ်တွေကိုရောင်းချလိုက်ပါတယ
် Green ribbon means that it's in a week
ဖေချိုးစိမ့်နေတက်ထားတာကတကယ့်မူရင်းစာအုပ်တွဲတွေပါတချို့နေရာတွေမှာတခုခုနဲ့အစားထိုးထားတယ်ဆိုရင်အဲ့ဒီစာအုပ်တွဲအတွက်ရှာနေတုံးဆိုတဲ့သဘောပါ
ကွန်ဂရက်စ်စာကြည့်တဲ့မှာဆိုရင်စာအုပ်အပြင်မြေပုံတွေတယ်လီဖုန်းလမ်းညွှန်တွေကဘာမှာအဆုံဆုံးရုပ်ပြကတ်တန်းစာအုပ်တွေအပါအဝင်မျက်မမြင်တွေအတွက်လက်နဲ့စမ်းပြီးတော့ဖတ်ရတဲ့စာအုပ်တွေအတန်ဖန်းထားတဲ့စာအုပ်တွေလည်းရှိပါတယ်။ဒါ့အပြင်လည်းဒီလောက်ကြီးမားတဲ့စာကြည့်တဲ့မှာလိုအပ်ချက်တွေလည်းရှိနေသေးပါ။နေရာမလုံလောက်တဲ့အခက်အခဲတွေရင်ဆိုင်နေရတယ်လို့ဂျွန်ခိုးကပြောပါတယ်
။ We add 10,000 items a day.
တရက်ကိုစာအုပ်နဲ့အခြားပစ္စည်းအမျိုးပေါင်း1000လောက်စုဆောင်းနေတော့ဘယ်နေရာကိုသွားထားတော့မလဲဗျာနေရာလွတ်အမြဲတမ်းရှာနေရပေမဲ့လည်းတကယ်ကိုနေရာလွတ်မကြံတော့သလောက်ပါပဲ
နေရာတိတ်မရှိတော့တာငွေကြီးနဲ့နောက်ဆုံးပေါ်နီးပညာအသုံးချနိုင်ဖို့စာရာတွေဟာစာကြည့်ရတဲ့အတွက်အခက်အခဲဆုံးရင်ဆိုင်နေရတဲ့ပြဿနာတွေပါဒါပေမဲ့လည်းပဲ ဖြည့်ရှင်းလို့တော့ရမယ့်အခြေအနေရှိနေပြီးပုဂ္ဂလိကရမုံတွေလက်ခံဖို့လဲကွန်ဂရက်စ်လွှတ်တော်ကခွင့်ပြုပေးထားပြီးပါပြီခင်ဗျာ
ဆက်လက်ပြီးတော့ဒေါက်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရအောင်ပါ
ဒီတစ်ပတ်တော့တကယ်ကိုပေါ့ပေါ့ပါပါနဲ့အတော့ကိုအသုံးတဲ့ပလတ်စတစ်နဲ့လုပ်ထားတဲ့ပစ္စည်းတွေကလည်းလူကိုဘလို့အန္တရာယ်ပေးနိုင်လဲဆိုတော့ကိုကြည့်ရအောင်နော်အိန္ဒိယနိုင်ငံအရှိမြောက်ပိုင်းဘီဟာပြည်နယ်ထဲကကျောင်းတစ်ကျောင်းမှာ2013ခုနှစ်မိုးရာသီတုန်းကကျောင်းကချက်ကျွေးတဲ့နေလဲစားစားကြတဲ့ကလေးငယ်တွေဟာအော်အန်ပြီးဝမ်းပြေဝမ်းလျှောဖြစ်ရတာနိနိုင်ဝက်အတွင်းမှာပဲကလေးငယ်22ဦးတည်းမနေတည်ဆုံးခဲ့ရတယ်လို့တခြားအများပြားကတော့ဆေးုံပို့ခဲ့ရပါတယ်အကြောင်းရင်းကိုရှားတဲ့အခါမှာတော့ထမင်းဟင်းချက်မှာကျောင်းကတုံးနဲ့စားတုံးစီထည့်ထားတဲ့ပုံဟာအရင်ကပိုးသက်စီထည့်တဲ့ပုံဖြစ်နေတာတွေ့ရပါတယ်ကလေးမိဘတွေနဲ့ရက်ရွာကဒေါသတကြီးနဲ့ဆန္ဒပြခဲ့ကြပေမဲ့ဆုံးသွားတဲ့သားသမီးငယ်တွေကိုတော့ပြန်ရှင်အောင်မတတ်နိုင်တော့ပါဘူးဒီလိုကြေကွဲစရာဖြစ်ရတွေကကဘာအနှံ့မှာရှိနေတာပါမြန်မာနိုင်ငံမှာလည်းပစ္စည်းရှားပါတဲ့အတွက်ခြွေတာပြီးတစ်ခါတုံးပလတ်စတစ်ပုံနဲ့ခွက်တွေကိုပြန်ပြီးသုံးနေတာမို့ဒီအန္တရာယ်မျိုးအချိန်မရွေးတွေ့နိုင်ပါတယ်ဈေးသက်တာပြီးအသုံးရလွှဲအောင်လုပ်ထားတဲ့ဒီပလတ်စတစ်တွေရဲ့အန္တရာယ်နဲ့ပတ်သက်ပြီးနားလည်ထားဖို့လိုတယ်လို့သဘာဝဝန်ကျင်အင်ဂျင်နီယာဒေါ်အေးကြီးကပြောပါတယ
်ပလတ်စတစ်ကိုသူ့အသုံးကဒီဟာဒီဟာသုံးရမယ်လို့ထွင်ထားတာကိုကိုကအဲ့အသုံးတိုင်းမလိုက်သွားလို့ရှိရင်တော့ဘယ်ပလတ်စတစ်မျိုးအန္တရာယ်ရှိသွားမှာလဲ
ပလတ်စတစ်ကိုအမျိုးအစားတွေခွဲထားပါတယ် Society of Plastic Industry လို့ခေါ်တဲ့ပလတ်စတစ်ဆက်မှုလုပ်ငန်းအဖွဲ့ကအမျိုးအစားတွေကိုခွဲခြားသတ်မှတ်ထားတာဖြစ်ပါတယ်ပြုလုပ်ထားတဲ့ဓာတုပစ္စည်းနာမည်အတိုခေါက်နဲ့သင်္ကေတတွေကိုသတ်မှတ်ထားပြီးသူတို့ကို SPI သင်္ကေတလို့ခေါ်ပါတယ
်ဒီ SPI သင်္ကေတတွေဘာလို့ထားထားရလဲဆိုရင်ဒီပလတ်စတစ်တွေကိုသုံးပြီးလို့ရှိရင်ဘယ်လိုလုပ်ပြန်သုံးမလဲပြန်သုံးမလို့ဘာလို့ဆိုတော့တဘာဝပတ်ဝန်းကျင်မှာဒီပလတ်စတစ်တွေကပုံနေလို့ရှိရင်ဒုက္ခဖြစ်မယ်လေဥပမာဆိုပေါ်လီစတိုင်ရင်သူကဓာတ်ကမပြတ်ဘူးဇီဝဓာတ်ကမပြောင်းနှင်း900တောင်မပြောင်းဆိုလိုတဲ့တဘောကကျမတို့ဒီပလတ်စတစ်ခွက်ကိုပစ်လိုက်တယ်ဆိုတော့သူကနေရောင်နဲ့ဖြီးပြလို့ရှိရင်သူကအစီလေးတက်ဖြစ်သွားမယ်အဲ့အစီလေးတွေကဓာတ်တဘာဝကမပြောင်းတာနှင်း900ပဲအဲ့တော့နောက်နှင်း900သွားကြည့်ပဲအဲ့ဖြူဖြူလေးတွေတွေ့နေမှာပဲလေအဲ့လိုမျိုးတွေရှိတော့ SPI ကနေပြီးတော့အဲ့လိုတင်ဒေတာတွေမှတ်ထားပေးခြင်းအပြင်အိမ်တွေမှာအမိုက်သိမ်းကလာလို့ရှိရင်ဒီပလတ်စတစ်ကိုတော့ဘယ်လိုပုံနဲ့ဆွန့်ပြေးရမလဲဆိုတာကိုစနစ်တကျလုပ်လို့ရအောင်ထပ်ထားပေးတာပါ
ဒီအဲ့ပလတ်စတစ်အမျိုးအစားဘာတွေရှိပါလဲပြောပြပေးပ
ါသူက1988ကစပြီးတော့အမျိုးအစားခုနှစ်ခုခွဲထားပါတယ်သူ့ရဲ့လမ်းညွှန်ကတော့ SPI code လို့ခေါ်ပါတယ်နံပါတ်1ကတော့polyethylene PETE လို့သိပါတယ်သူကဘာတွေသုံးတယ်လဲဆိုရင်ဆေးထည့်တဲ့အဖျော်ရည်တွေထည့်တဲ့ပလင်းတွေမှာသုံးတယ်ခေါင်းဖိတဲ့ဘီးတွေလုတ်တယ်နံပါတ်ကျိုးလုတ်တယ်အဲ့ဒါကိုတော့ PETE လို့ခေါ်ပါတယ်နောက်နံပါတ်2ကတော့ polyethylene နဲ့လုတ်ထားတဲ့ HDPE ပေါ့နော်သူကတော့တိတ်ပြီးတော့ဟိုခိုင်ကောင်းတယ်နံပါတ်3ကအိမ်ရနဲ့လုတ်ထားတဲ့ဟာတွေကအစားတောက်ဖြစ်ဖြစ်တောက်တဲ့အရေးတွေပဲဖြစ်ဖြစ်အိတ်ထဲမှာထည့်ထားရင် plus ဖြစ်ရဲ့ဓာတုပစ္စည်းတွေကအိတ်ထဲကိုမရောက်ဘူးပေါ့နော်တိတ်ကောင်းပါတယ်ဥပမာဆိုရင်နွားတို့ထည့်တဲ့ပုံတို့ဆက်စီပုံတို့နောက်ခေါင်းရှော်ရည်စက်ပြာရည်အယောင်ချွတ်တဲ့ဆေးပေါ့နော်နောက်ပြီးတော့ကစားစရာတွေလုပ်ပါတယ်တခုပဲပြောချင်တာကတော့အဲ့ဒီဟာတွေသုံးတဲ့ခါမှကြရင်ဒီမှာအမှနွားတို့ပုံဆိုလို့ရှိရင်နွားတို့ပုံမှာနွားတို့ထည့်ရတော့ဟုတ်တယ်ဒါပေမဲ့အဲ့ဒီပုံကိုဆေးပြီးတခြားဟာတော့ထည့်နေဆိုရင်ငါကကြံခဲ့တာဟာဟိုဘက်ထဲကိုရောက်ပြီးတော့ကူးပြီးတော့ဒုက္ခဖြစ်မှာပေါ့နော်အိန္ဒိယနိုင်ငံမှာကီမီကယ်တစ်ခုထည့်ထားတဲ့ပုံတစ်ခုကိုအစားသွားထည့်လိုက်တယ်လူအများကြီးသိတယ်ပေါ့နော်နောက်တစ်ခုကတော့ဟိုဗမာပြည်မှာသိပါတယ် polyvinyl chloride ဆို PVC ပေါ့နော်PVC ကတော့ပိုက်တွေနဲ့လုပ်လို့ရတယ်အထူးသဖြင့်ရေပိုက်တွေလုပ်တယ်ခင်းနဲ့ကြမ်းခင်းတွေလုပ်တယ်ဆက်မှုလက်မှုလုပ်ငန်းတွေမှာသုံးတဲ့ပစ္စည်းတွေအကုန်လုပ်တယ်ပေါ့လေဒါပေမဲ့အဲ့ PVC ဆိုတာအစားနဲ့မရအောင်ဥပမာဆိုတော့ PVC ပိုက်ကိုဖြန့်နေတော့မှဘေးနားအစားရှိအဲ့ PVC ကစားရဲရောက်သွားရင်ပြဿနာဖြစ်တယ်စားမိလို့ရှိရင်လူတွေအနေရရှိတယ်ပေါ့နော်နောက်တစ်ခုကတော့ဟို low density polyethylene လို့ခေါ်တဲ့ LPDE ဆိုတာသူက low density ဆိုတော့သူနည်းနည်းပွားမှာပေါ့နော်သူ့ကိုဒီမှာသုံးလို့ရတယ်ဆိုလို့ရှိရင်ကျွတ်အေးပေါ့နော်သူကတော့အစားထဲမှာရတယ်ပေါ့နော
်အန်ဒီယံမရှိဘူးအစားတောက်တယ
်အဲအဲ့ဒါကလည်းတခုရှိတယ်ဒီမှာဆိုရင်အဲ့လိုအစားတောက်ထက်တဲ့ကျွတ်အေးရောင်းတဲ့လူတွေဆိုရင်ရောင်းတဲ့ကုမ္ပဏီကဘာရေးထားလဲဆိုရင်ဒါကအစားတောက်ထက်လို့ရပါတယ်ဆိုတော့ပြောထားရတယ်ဒါအစားတောက်ထက်လို့ရပါတယ်ဘာနဲ့လုပ်ထားပါလဲပေါ့နော်ရေးထားရတယ်ဟိုကျွတ်အေးဆိုဒီတခုလည်းပြောလို့တော့မရဘူးဘာလို့လဲဆိုတော့ဘလို့ပုံစံနဲ့ထုတ်ထားတယ်လဲပေါ့နော် ဒီနံပါတ်၄ကဥမာအခုဒီမှာဆိုအစားတွေအုပ်တဲ့ plastic အမြင်ပါလေးတွေအဲ့ဒါလေးကလည်း LGBT ကလုတ်ထားတာပဲနောက်ပြီးတော့ဟိုမြင်လို့ရတဲ့ပလင်းလေးတွေနော်အဲ့ဒါလေးလုတ်ထားတယ်နောက်ပြီးတော့လည်းဇူဆေးမှာထည့်တဲ့ဟိုအိတ်ကလေးတွေလေအဲ့ဒါတွေကလည်း LGBT ကလုတ်လို့ရတယ
်ဟိုပါပါလွှားလွှားနဲ့ပေါ့ပေါ့ပါပါတုံးလို့ရတာပေါ့
ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့ဒါလေးလုတ်ထားတယ်နောက်တစ်ခုကနံပါတ်5ကတော့ polypropylene လို့ခေါ်တယ် PP လို့ခေါ်တယ်ပေါ့နော်သူတို့အဲ့ဒီဟာလေးတွေကိုကြည့်ရင်တော့သူတို့ဒီမှာဆိုရင်အနောက်ဘက်မှာသူတို့ကတင်ဂေတလေးတွေလုတ်ထားတယ်ဥပမာဆိုရင်နံပါတ်5ဆိုရင် PP ဆိုရေးထားမယ်သူဒီမှာနော်နံပါတ်4ဆိုရင် LDPE လေးထားမယ်နံပါတ်3ဆိုလို့ရှိရင် PVC ဆိုရေးထားမယ်ဒါပေမဲ့နံပါတ်2ဆို HDPE ဆိုတော့သူကအဲ့ဒီခွက်တို့ဘူးတို့အောက်မှာအနောက်မှာတော့ရေးထားတယ်ကြည့်လို့ရတယ်ခုပြောရင်နံပါတ်5ဒါမှတွေ့နိုင်လဲဆိုရင်ဥပမာဆိုတော့plastic နဲ့လုတ်ထားတဲ့ကလေးတွေအနှီးလုတ်ထားတဲ့ diaper လိုဟာမျိုးပေါ့နော်အဲ့ဒီမှာလည်းတွေ့တယ် plastic ပုံးတွေခွက်တွေလေအစားထည့်တဲ့ဟာတွေပေါ့နော်ရှိတယ် margarine တို့ဘာလို့ top up လိုဟာမျိုးအစီနဲ့လုတ်ထားတဲ့ဟာမျိုးထည့်တဲ့ဘူးတွေရှိတယ်နောက်ပြီးတော့နောက်နေ့ကလုတ်တဲ့ yogurt ဘူးကလည်းအဲ့ဒါပဲနောက်ပြီးတော့တချို့ plastic ဘူးတွေဖုံးနေရတယ်အဲ့နောက်တစ်ခုကဆီယဝင်ဆင်းတဲ့နှစ်ဖက်နဲ့မှဝင်လို့ရတဲ့ဈေးဘူးလေး PPF polypropylene နဲ့လုတ်ထားတာပ
ါသူကြတော့အစားတောက်တွေမှာတုံးလို့ရတယ်ပေါ့
သူတော့အစားအသောက်ကိုပုံလို့ရတာပါဘို့လို့ဆိုတော့သူကအပူလေးတော်တော်ခံနိုင်နေပေါ့နော်နံပါတ်6 SPI သတ်မှတ်ထားတဲ့တင်ဂိတ PS ဆိုတာပေါ့သူက polystyrene ဟိုလူကြီးကတော်တော်များများကတော့ styrofoam လို့ပဲသိတယ် styrofoam ဆိုတော့ဥပမာဆိုတော့ foam ဖြည်းဖြည်းပိုင်းတွေကြည့်လို့ရှိရင်အထဲမှာအလုံးလုံးအစီစီလေးတွေပေါ့နော်ဒီမှာဆိုရင်တနေနဲ့တနေဆိုလို့ရှိရင်ပစ္စည်းပို့တဲ့အခါမှာပစ္စည်းတွေမလှုပ်အောင်လို့ပေါ့နော်ဟိုမြေပဲလုံးတွေနဲ့တူရဖော်လုံးတွေလေပုံစံဖြစ်အောင်လှုပ်ထားတာပေါ့နော
်ဖော်လုံးတွေဖော်ခွက်တွေ
ကလေးတွေဖော်လုံးတွေဖော်ခွက်ကလေးတွေနောက်ပြီးတော့တစ်ခါတော့ဓာတ်တော့ခင်းရင်တော့ပေါ့နော် polystyrene ကအပူအေးခံလို့ရတဲ့ဟာတွေအပြင်ပေဒံ plastic ဘူးတွေအကုန်လုံးကြာတယ်သူအတော်အသုံးမင်တယ်သို့တော်လည်းသူ့ထက်မှာပါ styrene ဆိုတဲ့ဓာတုပစ္စည်းကရင်းနဲ့ဓာတုပစ္စည်းပေါ့နော်ဆိုတော့ styrene ကလူတွေရဲ့ tissue ရဲ့သိပ်များသွားလို့ဆိုးကျိုးတွေရှိတယ်ပေါ့အာယုံကြောကိုထိခိုက်တာတော့သိကြရတယ်ပေါ့ microwave သွားပြီးတော့အပူချိန်အမြင့်ကြီးနဲ့လုံးလိုက်လို့ရှိရင်အဲ့ထက် styrene ကအပြင်ထွက်လာပြီးတော့အစာအသောက်ထဲရောက်သွားတာပေါ့နော် acid ပါလာဆိုလို့ရှိရင်ဓာတ်ပြုပြီးတော့ styrene ကအပြင်ထွက်လာမယ်အစီအများလည်းထွက်လာမယ်ပေါ့နော်ဘုံတကြောင်မလို့သူ့ကိုတအားပူအောင်လုပ်လို့လို့မရဘူးသူကစူနေတဲ့ရေနောက်တော့ခံနေပေါ့နော်နံပါတ်9ကတော့ပို့တခြားခုနပြောတဲ့ plastic အမျိုးအစားမျိုးမပါတဲ့ဟာပေါ့နော်။ဒီမှာဆိုတော့ကျမတို့ CD တို့ပါလို့လေ။နောက်ရေ blend အကြီးကြီးငါးခန်းနဲ့၆ခန်းလောက်တဲ့ blend ကြီးခက်မမာကြီးလေ။သူတို့ကတော့နံပါတ်9ထည့်တယ်။တခြားထဲမှာထည့်လို့မရတာပေါ့နော်
။တဘာဝဝင်းကျင်ဆိုင်ရာ engineer တော်အေးကြီးက plastic ဟာလူတွေအတွက်တမကပဲတိရစ္ဆာန်တွေနဲ့တဘာဝဝင်းကျင်အတွက်ပါဘလုံးအန္တရာယ်ပေးနိုင်တယ်ဆိုတော့ပေါ့။နောက်တစ်ပတ်မှာတင်ပြပေးပါမယ်ဆိုတော့ပြောချင်ရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့အမှုပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
။ဒေါက်ခင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့အမှုပညာကဏ္ဍပါရှင်။ VOA မြန်မာပိုင်းရဲ့စနေနေ့ခင်းအစီအစဉ်ကိုနားဆင်နေကြတာပါ။အခုတော့သတင်းချင်းချုပ်ကိုကိုစောဝင်းနိုင်ကပြောပြပါပါရှင်။
ကျောင်းနိုင်ငံပြင်ပမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်တိုးလာနေတာနဲ့အမျှဒီဗိုင်းရပ်စ်ကိုကူးစက်ပြန့်နှံ့မှုကိုထိန်းချုပ်ရေးလှုပ်ဆောင်နိုင်မယ့်အချိန်ဟာလည်းနည်းလာနေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့အကြီးအကဲကတောက်ကြနေမှာပြောကြားလိုက်ပါတယ်။ကျောင်းနိုင်ငံပြင်ပမှာကူးစက်သူအရေအတွက်နည်းနေသေးပေမဲ့လည်းကျောင်းနိုင်ငံနဲ့ဆက်ဆံမှုမရှိတဲ့သူတွေကိုကူးစက်နေတဲ့အနေအထားပေါ်စိုးရိမ်ပူပန်ကြောင်းလည်းသူကပြောပါတယ်။ဂျပန်နိုင်ငံစစ်ခန်းမှာရပ်ဆိုင်ထားခဲ့ရတဲ့အပျော်စီးသမောပေါ်ကနေပြန်ခေါ်လာတဲ့အမေရိကန်နိုင်ငံသားတွေကနောက်ထပ်၄ယောက်မှာကိုရိုနာဗိုင်းရပ်စ်ကူးစက်နေတာတွေ့ရကြောင်းအမေရိကန်ထိပ်တန်းကျန်းမာရေးအရာရှိတွေကတောက်ချနေမှာပြောပါတယ် Diamond Princess တမောဘော်ကပြန်ရောက်လာတဲ့ခီးတွေတွေထဲမှာဗိုင်းရပ်စ်ကူးစက်ခံနေရကြောင်းအတည်ပြုနေသူ16ယောက်အထိ18ယောက်အထိရှိသွားပြီလို့လည်းဆိုပါတယ်နိုင်ငံတကာမှာဘန်ဒန်ငွေကြေးမတမာမှုဆိုင်ရာလုပ်ရက်တွေကိုစောင့်ကြည့်နေတဲ့အဖွဲ့ကြီးကမြန်မာနိုင်ငံကိုငွေကြေးမတမာမှုဆိုင်ရာစောင့်ကြည့်နိုင်ငံများဆင်းတဲ့တောက်ချနေကထည့်သွင်းလိုက်ပြီးမြန်မာနိုင်ငံအနေနဲ့ရွှေတိကနယ်မြေကမွေးရည်လုပ်ငန်းတွေနဲ့ဆက်နွယ်နေတဲ့ရောက်စုံမှုတွေကိုထိန်းချုပ်နိုင်အောင်ကြိုးစားလုပ်ဆောင်ဖို့တိုက်တွန်းလိုက်ပါတယ်။ Financial Action Task Force အဖွဲ့ကမြန်မာနိုင်ငံကိုကမ္ဘာငွေကြေးမတမာမှုဆိုင်ရာလုပ်ရက်တွေစောင့်ကြည့်စီးရင် Grey List ထဲမှာအခုသတင်းပတ်အစောပိုင်းကထည့်သွင်းထားကြောင်းရိုက်တာသတင်းမှာဖော်ပြပြီးရက်ပိုင်းကြာမှာပဲအခုလိုစောင့်ကြည့်စီးရင်လည်းမြန်မာနိုင်ငံကိုထည့်သွင်းလိုက်တာဖြစ်ပါတယ်။သမရဦးမြင့်ဟာအိန္ဒိယနိုင်ငံကိုချစ်ကြည်ခဲ့စဉ်အဖြစ်နဲ့ရှေ့သတင်းပါထဲသွားရောက်မှာဖြစ်ကြောင်းနိုင်ငံတာဝန်ရှိသူတွေကကြေညာလိုက်ပါတယ်။အိန္ဒိယသမရရမ်နတ်ကိုဗင်းရဲ့ဖိတ်ကြားချက်အရသွားရောက်မှာခီးစဉ်မှာသမရကတော့ဒိုချူချူလေးလိုက်ပါသွားမှာဖြစ်
တဲ့အကြောင်းသမရယုံကတင်ထုတ်ပြန်ထားပါတယ်
။ကိုဇော်ဝင်းနိုင်ပါရှင်တင်ချင်းချုပ်ကိုပြောပြသွားတာပါ။ဒီကလေးမနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့တိုနီဘိုလော့ဖြစ်ပါတယ်ရှင်။ကျမကတော့အင်ဂျင်နိုင်ပါ။စနေနေ့နဲ့ခင်း VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.